Welcome to the Voice of America in Burmese.
mingla mne khin ma shin washington myo vo american tan ga ni 2018 khu ni august la 26 ye tanin mu ni ne ne khin a si sin go nemaw sanaw chein mne 6 nai ga ni 9 nai thi light to meter 32 40 48 tu ga ni dai yai thong lwin taw ma ba shin ကျမအင်ဂျင်နိုင်ပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီနေ့မနေ့ဆက်တဲ့ရုံးလေးကိုကိုညောင်ဝင်းအောင်လည်းကျွန်တော်ကြိုကြိုသိမ်းပြပြမှာပါထင်ရှားတဲ့ရုရှားတက္ကသိုလ်ကောင်းဆောင်ကိုရုရှားအာဏာရှင်ကပြန်ဖမ်းလိုက်ပါတယ်ဟီလာရီကလင်တန်အီးမေးလ်အသုံးပြုမှုအရှုပ်တော်ပုံကိုစုံစမ်းတာနဲ့ပတ်သက်ပြီးဒေါ်နယ်ထရမ့်က FBI ကိုထပ်ပြီးဝေဖန်ပြောဆိုပါတယ်တခိုင်မြောက်ပိုင်းအကြမ်းဖက်ကြီးရဲ့နှစ်ပတ်လည်စနေနေ့မှာဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေထဲဆန္ဒပြခွင့်နဲ့ဆုတောင်းပွဲတွေလုပ်ကြပါတယ်ဒီသတင်းတွေနဲ့အတူဒီစားစိတ်ဝင်စားဖို့ထိတ်တန့်တဲ့ရုံးလေးကိုလည်းသိရပါမယ်ခင်ဗျာ
ကောင်းပါပြီရှင်သတင်းအစီအစဉ်နောက်ပိုင်းမှာလည်းနိုင်ငံတကာသတင်းတွေမှာထိတ်တန့်ရောက်နေတဲ့ American သမ္မတ Donald Trump နဲ့ပတ်သက်တဲ့သတင်းကိုနှာစင်ရမှာပ
ါ The Justice Department's Office of Legal Counsel OLC has said in a couple of opinions that it does not believe that a sitting president while in office
ဒါကတော့သူ့ရဲ့ရှင်းနေဟောင်းအမှုမှာသမ္မတ Donald Trump ပတ်သက်နေတယ်ဆိုတာနဲ့ပတ်သက်လို့ဥပဒေကြောင်းနဲ့နိုင်ငံရေးရာအလားအလာသုံးသပ်ချက်ကိုတင်ဆက်ဖို့ရှိပါတယ်ဒါအပြင်ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်နနက်ခင်းအင်္ဂလိပ်စာသင်ခန်းစာစနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်စတာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင
်ရုရှားတဲ့ကံကောင်းဆောင်အဲလစီနိုဗနီကိုမော်စကိုမြို့တော်မှာဖမ်းဆီးလိုက်ပါတယ်သမ္မတဗလာဒီမီယာပူတင်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလုပ်မှုနဲ့ပထမတစ်ခါဖမ်းဆီးခံထားရတာကနေပြန်လွတ်လာတာနှစ်လပဲကြာပြီးတဲ့နောက်အခုထပ်ဖမ်းခံရတာပါဘာကြောင့်ဖမ်းဆီးလဲဆိုတာရှင်းရှင်းလင်းလင်းမရှိသေးပဲဒန်နီလော့ဖ်စကီစကီးစခန်းမှာသူ့ကိုချုပ်ထားတယ်လို့နဗန်နီရဲ့ပြောခွင့်ရအမျိုးသမီးကစနေနေ့မှာပြောပါတယ်သမ္မတပူတင်ဆိုရောက်ကိုဆန့်ကျင်ဆန္ဒပြပွဲတွေမော်စကိုမြို့တော်နဲ့တခြားမြို့ကြီးတရားနီးပါးမှာစက်တင်ဘာလ9ရက်နေ့ကျရင်လုပ်မယ်လို့နဗန်နီကစနေနေ့မှာပဲသူ့ရဲ့ blog မှာရေးပါသေးတယ်အငြိမ်းစားယူနိုင်တဲ့အသက်အရွယ်ကိုပြင်ဆင်မဲ့သမ္မတပူတင်ရဲ့အစဉ်အဆက်ကိုဆန့်ကျင်ကန့်ကွက်တဲ့အနေနဲ့ဆန္ဒပြပွဲတွေလုပ်မှာပါစက်တင်ဘာလ9ရက်နေ့ဟာမော်စကိုမြို့တော်ကိုရွေးကောက်ပွဲလုပ်မယ်လို့ပြောပါတယ်အနာဘယ်နီကနော်ဘယ်နီကိုဖမ်းလိုက်တာဟာဆန္ဒပြပွဲတွေလုပ်မဲ့အစီအစဉ်နဲ့ဆက်ဆံနေနိုင်တယ်လို့သူရဲ့ပြောခွင့်ရခီရာယာမရှ်ကအခိုးမော်စကီဗီရေဒီယိုသတင်းဌာနကိုပြောပါတယ်။နော်ဘယ်နီဟာအစိုးရကိုတိုက်ခိုက်လုပ်ပြလို့ရှာမှုတွေကြောင့်တရားစွဲခံရတာအများကြီးရှိမှုပါတယ်။အဲလိုသူရဲ့ရာဇဝတ်ပြစ်မှုနောက်ခံမှတ်တမ်းကြောင့်ပဲပြီးခဲ့တဲ့မတ်လကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာဝင်ပြိုင်ခွင့်မရဘဲပိတ်ပင်ကန့်သတ်ခံရပါတယ်
။အာဖဂန်နစ္စတန်နိုင်ငံမှာအစိုးရပေါ်အနေနဲ့ကြားရောက်စီလောက်တဲ့တာလီဘန်တွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေတိုးလာနေခြင်းမှာပဲနိုင်ငံရဲ့လူမျိုးရေးအကြံပေးပုဂ္ဂိုလ်အသက်49နှစ်အရွယ်မိုဟာမက်ဟနစ်ဖ်အက်ဒမာရုတ်တရက်နှုတ်ထွက်သွားပါတယ်။နိုင်ငံတော်ညီညွတ်ရေးအားကောင်းစေမယ့်ကိစ္စ၊နိုင်ငံတော်အေးချမ်းတည်ငြိမ်ရေးတည်ဆောက်ဖို့နဲ့ရွေးကောက်ပွဲဆိုင်ရာကိစ္စတွေအစိုးရအကောင်တရဖြစ်လာစေရေးနဲ့ဒေသတွင်းနိုင်ငံကဆက်ဆံရေးတွေအောင်မြင်မှုကိစ္စတွေမှာအစိုးရခေါင်းဆောင်တွေကြားစိတ်ဝမ်းကွဲပြားမှုအကြီးအကျယ်ဖြစ်နေတာကြောင့်အခုလိုနှုတ်ထွက်လိုက်ရတာအဖြစ်ကြောင်း VOE ကလက်ခံရရှိတဲ့သူ့ရဲ့ကြေညာချက်မှာရေးထားပါတယ်။အက်ဒမာရဲ့နှုတ်ထွက်မှုကိုလက်ခံကြောင်းအာဖဂန်သမ္မတရုံးကချက်ချင်းကြေညာလိုက်ပြီးအက်ဒမာရဲ့နေရာမှာအမေရိကန်ဆိုင်ရာအာဖဂန်သမ္မတကြီးဟာမန်ဒူလာမိုဟစ်ကိုအစားထိုးခန့်အပ်လိုက်မယ်လို့ဆိုပါတယ်။အက်ဒမာဘာကြောင့်မမျှော်လင့်မဲ့ရုတ်တရက်နှုတ်ထွက်သွားတယ်လဲဆိုတာကိုသမ္မတရုံးရဲ့ကြေညာချက်မှာအကြောင်းပြချက်မပေးပါဘူး။သမ္မတအက်ရှရက်ဂန်ဒီကအက်ဒမာအပါအဝင်ပြည်ထောင်စုနဲ့ကာကွယ်ရေးဝန်ကြီးတွေကိုရောထောင်လိုင်းရေးအကြီးအကဲကိုပါယာဒူအားနှုတ်ထွက်ဖို့ညွှန်ကြားခဲ့ကြောင်းအစိုးရသတင်းရင်းမြစ်တွေကိုကိုကာပြီးအာဖဂန်ရဲ့အဓိကရုပ်တံသတင်းဌာနနှစ်ခုမှာပြောပါတယ်။အစိုးရတာဝန်ရှိသူတွေကတော့အခုချိန်ထိတရားဝင်ထုတ်ပြောတာမရှိသေးပါဘူး။အာဖဂန်ပြည်တွင်းသတင်းတွေမှာတော့ပြီးခဲ့တဲ့သတင်းပတ်တွေတည်းသမ္မတဂန်ဒီရုပ်တံမိကွန်းပြောနေတဲ့ကဘူးမျိုးကသမ္မတအိမ်တော်ကိုဒုံးကျည်နဲ့တိုက်ခတ်ခဲ့ကြောင်းတဘုံတွေကဗျူဟာအရေးပါတဲ့ဂါစနီမျိုးကိုတင်းခဲ့ကြောင်းဒါတွေဟာအစိုးရထိတ်တန့်အရာရှိတွေကိုသမ္မတဂန်ဒီကနှုတ်ထွက်ခိုင်းတဲ့အကြောင်းတွေဖြစ်နိုင်ကြောင်းရေးပါတယ်။နှုတ်ထွက်သွားတဲ့လူညွန့်ရေးအကြံပေးအက်ဒမာဟာအရင်သမ္မတဟောင်းဟာမစ်ခါဇိုင်းလက်ထက်မှာပြည်ထောင်စုဝန်ကြီးဖြစ်ခဲ့ပါတယ်
။သမ္မတဒေါ်နယ်ထရမ့်မှာဟီလာရီကလင်တန်ရဲ့အီးမေးလ်အသုံးပြုမှုအရှုပ်တော်ပုံပေါ် FBI စုံစမ်းစစ်ဆေးမှုနဲ့ပတ်သက်လို့ထပ်ပြီးတော့ဝေဖန်လိုက်ပြီးအချိန်တခုမှာသူ့အနေနဲ့ဝင်ပြီးကင်တွေရဖို့ရှိရဲလို့ဆိုပါတယ်။ FBI အဖွဲ့ဟာဟီလာရီကလင်တန်နိုင်ငံသားရေးဝန်ကြီးဘွာရုံကကိုယ်ပိုင်အီးမေးလ်ဆော်ဘာကိုအသုံးပြုတဲ့ပေါ်စုံစမ်းစစ်ဆေးမှုရတဲ့စီတပိုင်းဖြစ်ကလင်တန်ရဲ့အီးမေးလ်တွေကိုတည်တည်ချာချာသုံးသပ်ဆန်းစစ်ဖို့ပြက်ကွက်ခဲ့တယ်လို့ခိုင်လုံတဲ့ထောက်ထားတစ်ခုခုမပေးဘဲသမ္မတထရမ့်ကတွစ်တာမှာပြောပါတယ်။ဒါအပြင်ရှေ့နေကျ Jeff Sessions ကိုလည်း Twitter ကနေပဲသမ္မတထရမ့်ကထပ်ပြီးဝေဖန်ပြောဆိုပါတယ်။ Mr. Sessions ဟာသူ့လက်အောက်မှာဘာတွေဖြစ်နေလဲဆိုတာကိုနားမလည်ဘူးလို့သမ္မတကဆိုပါတယ်။ အထူးဆုံးစစ်ဆေးရေးမှုရဘတ်မူလာနဲ့ပတ်သက်လို့လည်းတကယ်အချင်းပြတ်ခြားဆားမှုကို24မှာမကင်တွေပဲလှုပ်ရှင်တာကိုစိတ်ကြိုက်လုပ်နေတယ်လို့သမ္မတထရမ့်ကဆွဆွဲရေးသားပါတယ်။ဒီကိစ္စသတင်းပတ်ဟာသမ္မတထရမ့်ရဲ့အတော်လေးအကြက်ရိုက်တဲ့သတင်းပတ်ပါ။သူရဲ့မဲဆွယ်စည်းရုံးရေးဖွဲ့မန်နေဂျာဟောင်းဖောမန်နဖူဟာဆွဲချက်ရှိခုအတွက်ဖြစ်ရှိကြောင်းဂျူရီဖွဲ့ကဆုံးဖြတ်ထားတယ်လို့သူရဲ့ပုဂ္ဂိုလ်ရေးရှင်နေဟောင်းမိုက်ကယ်ကိုဝင်ကလည်းသမ္မတထရမ့်ရဲ့အရှုံရှင်ဖြစ်ခဲ့ဘူးသူမျိုးသမီးနှစ်ယောက်ကိုရွေးကောက်ပွဲမတိုင်ခင်မှာငွေပေးနှုတ်ပေးဖို့အတွက်သမ္မတကသူ့ကိုညွှန်ကြားခဲ့တာလို့ထွက်ဆိုထားပါတယ
်။ပါလက်စတိုင်းကောင်းဆောင်နေတဲ့ဆက်ဆံရေးအစင်မပြေဖြစ်နေခြင်းမှာပဲပါလက်စတိုင်းကိုပေးနေတဲ့အမေရိကန်ရဲ့ကူညီထောက်ပံ့မှုဒေါ်လာဘီလီယံ200ကျော်ကိုဖြတ်တောက်လိုက်ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတောက်ကြနေမှာကြေညာပါတယ်။ဒါဟာချင်းချောက်အကြက်ကန်မှုတစ်ခုဖြစ်တယ်လို့ပါလက်စတိုင်းလွတ်မြောက်ရေး PLO အဖွဲ့ရဲ့ဗဟိုကော်မတီဝင်ဝါဆဲအဘူယူဆပ်ကပြောပါတယ်။အမေရိကန်ပြည်ထောင်စုနဲ့သမ္မတဒေါ်နယ်ထရန့်အစိုးရဟာပါလက်စတိုင်းပြည်သူတွေကိုချင်းချောက်အကြက်ကန်နေကြောင်းနောက်ဆုံးတစ်ခေါက်ဒေါ်လာတန်200ဖြတ်တောက်မှုအပါအဝင်အခုလိုအကူအညီဖြတ်တောက်မှုတွေကိုမျှော်လင့်ထားပြီးသားဖြစ်ကြောင်းနဲ့အမေရိကန်အနေနဲ့တစုံတရာအပေးယူလုပ်ချင်တဲ့အခါမျိုးမှာဒီလိုအကူအညီဖြတ်တောက်ပြီးဖိအားပေးတဲ့နည်းကိုသုံးလေရှိကြောင်းယူဆပ်ကပြောပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီအထိလိုက်ထူမီတာ32 kHz 9335လိုက်ထူမီတာ40 kHz 9689လိုက်ထူမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထူမီတာ20 25 32တို့ကနေဖမ်းယူနိုင်ပါသေးတယ်။
ဒီရက်ကနေတနင်္ဂနွေနေ့တစ်ဖက်တရုတ်နေ့ကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ဩဂုတ်လ25ရက်နေ့ဟာရခိုင်ပြည်နယ်မြောက်ပိုင်းမှာလူမျိုးရေးတပ်ဖွဲ့တွေကိုအာဆာအကြမ်းဖက်အဖွဲ့ကတိုက်ခိုက်တာခံရပြီးတဲ့နောက်မြမတပ်မတော်နဲ့လူမျိုးရေးတပ်ဖွဲ့တွေကနေမြေရှင်းလင်းရေးစစ်ဆင်ရေးတွေလုပ်ခဲ့ပြီးနောက်ဆက်တွဲအနေနဲ့ဒုက္ခသည်ထောင်ပေါင်းများစွာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့နှစ်ပတ်လည်နေ့ဖြစ်ပါတယ်။ဒီနေ့အထိမ်းအမှတ်ဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်တစားဒေသကဒုက္ခသည်စခန်းတွေထဲမှာဒုက္ခသည်တွေစုဝေးပြီးဇနပြပွဲတွေနဲ့ဝိပုစုတောင်းပွဲတွေစနေနေ့ကလုပ်ကြပါတယ်။ဒုက္ခသည်တွေကတရားမျှတမှုကိုလိုချင်တဲ့အကြောင်းနဲ့သူတို့နေအိမ်တွေစီကိုပြန်သွားခြင်းနဲ့အကြောင်းဆန္ဒပြပွဲတွေတင်ပြောကြပါတယ်ကျွန်တော်တို့ဟာရိုဟင်ဂျာတွေပါကျွန်တော်တို့ဟာမွတ်စလင်တွေပါကျွန်တော်တို့မြေကျွန်တော်တို့အိမ်တွေကနေမောင်းထုတ်ခံထားရတာပါလို့ဆန္ဒပြပွဲတစ်ခုအတွင်းဒုက္ခသည်တယောက်ကပြောတာကို PP သတင်းတပုတ်မှာဖော်ပြထားပါတယ်ဒုက္ခသည်တွေကသူတို့ကိုယ်သူတို့ခေါ်ဆိုတဲ့ရိုဟင်ဂျာဆိုတာကိုမြန်မာဆွေရကအတိအမှန်မပြုတ်တယ်လို့မြန်မာလူလူထဲမှာလည်းဒီလူတွေဟာဘင်္ဂလားဒေ့ရှ်ဘက်ကနေမြန်မာနိုင်ငံတွင်တရားမဝင်ဝင်ရောက်လာတဲ့ဘင်္ဂလီတွေဆိုပြီးတော့သတ်မှတ်ကြသူအများကြီးရှိပါတယ်ဒုက္ခသည်တွေကိုသူတို့မူရင်းနေရာတွေစီပြန်ပို့ရေးတွေမြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရအကြားကုလသမဂ္ဂအဖွဲ့အစည်းတွေအကြားသဘောတူညီချက်တွေနားလည်မှုစာချုပ်လာတွေလက်မှတ်ရေးထိုးထားပေမဲ့အခုချိန်ထိတော့ထိထိရောက်ရောက်အကောင့်ထဲပေါ်နိုင်တဲ့အခြေအနေမရှိသေးပါဘူး။ရခိုင်ပြည်နယ်ဘက်မှာအကြမ်းဖက်တဲ့အခြေအနေတွေရှိနေသေးတယ်ဆိုတဲ့သတင်းတွေကိုဆက်ရနေဆက်ဖြစ်ပြီးတော့ဒီနှစ်ဇန်နဝါရီလကနေဇွန်လအတွင်းနောက်ထပ်ဒုက္ခသည်1,000ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဝင်ရောက်လာတယ်လို့ဒီသတင်းပတ်အတွင်းမှာပဲကုလသမဂ္ဂကပြောထားပါဗျ။
အမေရိကန်ရေတပ်ရဲ့အမှတ်2ရေတပ်ဖွဲ့ကိုတရားဝင်ပြန်လည်ဖွဲ့စည်းလိုက်ပြီးဖြစ်ပြီးမြောက်အတ္တလန္တိသမုဒ္ဒရာကိုအာရုံစိုက်ပြီးတော့အရှိန်တိုးပြင်လှုပ်ဆောင်သွားမှာဖြစ်ပါတယ်။မြောက်အတ္တလန္တိသမုဒ္ဒရာဟာစည်းကာလအဆုံးသတ်ပြီးသွားပြီးကတည်းကမတွေ့ရသေးတဲ့နှုံနဲ့ရုရှားစစ်ပက်လှုပ်ရှားနေတဲ့နေရာဖြစ်ပါတယ်။အခုအပြောင်းအလဲကတော့အများအားဖြင့်ဖွဲ့စည်းမှုပုံစံအပြောင်းအလဲဖြစ်ပါတယ်။အမေရိကန်အရှိဘက်ကန်ယူဒန်နဲ့နော်ဝေနဲ့ရုရှားကမ်းလွန်ဘရန့်ပင်လယ်မှာလွှတ်ထားတဲ့အမေရိကန်စစ်သင်္ဘောတွေကိုကြီးကြပ်ဖို့အတွက်ရေတပ်ဗိုလ်ချုပ်ကြီးအဆင့်ကိုကဲမှုဌာနချုပ်ကိုပြန်ဖွဲ့စည်းတဲ့သဘောဖြစ်ပါတယ်။မူလအမှတ်နှစ်ရေတပ်တပ်ဖွဲ့ကိုအဲ့ဒီအချိန်ဆိုဗီယက်ပြည်ထောင်စုနဲ့ချင်းချောက်မှုတိုးလာတဲ့ပေါ်တုံ့ပြန်တဲ့အနေနဲ့1950ပြည့်နှစ်ကဖွဲ့စည်းခဲ့တာပါ။1962ခုနှစ်ကျူဘာဒုံးကျည်အရေးခင်းလို့ဖြစ်ရမျိုးတွေမှာဒီရေတပ်ဖွဲ့ဟာအဓိကအခန်းကနေပါဝင်ခဲ့ပါတယ်။2012ခုနှစ်မှာတော့ကုန်းကြစည်ချွေတာဖို့အတွက်အမှတ်နှစ်ရေတပ်တပ်ဖွဲ့ကိုဖျက်သိမ်းပြီးရေတပ်တပ်ဖွဲ့များကိုကဲမှုစစ်ဌာနချုပ်နဲ့ပေါင်းလိုက်တာပါအမှတ်နှစ်ရေတပ်ကိုတောက်ကြနေမှာတရားဝင်ပြန်လည်ဖွဲ့စည်းလိုက်တာဟာအမေရိကန်စစ်ပက်မဟာဗျူဟာမှာကျေပြန့်တဲ့အပြောင်းအလဲတစ်ခုဖြစ်လာတာကိုထင်ဟနေတာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုရဲ့အဓိကစိုးရိမ်ချက်ဟာအကြမ်းဖက်ဝါဒနှင်းနှင်းရေးနဲ့အရှေ့လေပိုင်းအရေးကနေရုရှားတရုတ်တို့နဲ့အမေရိကန်ကြားကျန်းဆိုင်မှုတိုးပွားလာတဲ့အပေါ်ပြောင်းလဲလာနေတာကိုပြသတဲ့သဘောဖြစ်ပါတယ်။ရေတပ်စစ်စင်ရေးအကြီးအကဲရေတပ်ဗိုလ်ချုပ်ကြီး John Reed Carson ကစစ်ပွဲတပွဲအတွက်ကျွန်တော်တို့လုပ်နေတာမဟုတ်ပါဘူး။ဒါပေမဲ့စစ်ပွဲတပွဲကိုရှောင်ရှားဖို့အကောင်းဆုံးနည်းလမ်းကဖြစ်နိုင်တယ်မြတ်။အားအကောင်းဆုံးတိုက်ခိုက်မှုပြင်းထန်ဆုံးစစ်ရှင်ပြိုင်စွမ်းရည်အမြင့်ဆုံးရေတပ်တစ်ခုတည်ဆောက်ဖို့ပဲဖြစ်ပါတယ်လို့ဗာဂျီးနီးယားပြည်နယ် Norfolk ရေတပ်စခန်းမှာပြောကြားခဲ့ပါတယ်။
စနေကရှင်ပင်ကစားကြတဲ့ပရီးမီယားလိဂ်ပွဲစဉ်ဒီမှာပြီးခဲ့တဲ့ဘောလုံးရာသီချန်ပီယံမန်စီးတီးအသင်းဟာအဝေးခွင့်မှာဝိုးစ်အသင်းနဲ့တပတ်တကူးစီတွင်ပြီးတည်ကြပါတယ်။တခြားထိပ်တန်းအသင်းတွေဖြစ်တဲ့အာဆင်နယ်နဲ့လီဗာပူးကတော့အင်ဂွန်းဒီမှာအတိအကျနိုင်ရပါတယ်။အာဆင်နယ်ကဝက်ဆမ်ကို3ဂိုးတကူးနဲ့နိုင်ပြီးလီဗာပူးကဘရိုက်တန်ကို2ဂိုးတကူးမရှိနဲ့နိုင်တာပါ။ချန်ပွဲတွေမှာလက်စတာစီးတီးကဆော့သမ်တန်ကိုဝေးခွင့်မှာ2ဂိုးတကူးနဲ့နိုင်ပြီးဘိုးမော့ကအင်ဂွန်းမှာအေဗာတန်နဲ့တပတ်တကူးစီတည်ကာဒစ်စီးတီးကဝေးခွင့်မှာဟက်ဒါဖီးလ်နဲ့ဂိုးမရှိတည်ကြပါတယ်။ဒီကနေ့မှာဝတ်ဖို့နဲ့ခရစ်စတယ်ဘဲလစ်ဖူဟမ်နဲ့ဘန်လီနူကာစနဲ့ချော်စီတို့အချိန်ကစားဖို့ရှိပါတယ်။မြန်မာပရိသတ်အများစုအားပေးကြတဲ့မန်ချက်စတာယူနိုက်တက်အသင်းကတော့တနင်္လာနေ့ကျရင်စပါအသင်းနဲ့အင်ဂွင်းမှာကံပိုးရှိပါတယ်။မန်ယူအသင်းဟာအင်ဂွင်းမှာယာစီအဖွင့်ပွဲဖြစ်ခံရတဲ့လက်စတာစီးတီးနဲ့ပွဲမှာ၂ဂိုးတကူးနဲ့ကပ်ပြီးအနိုင်ရပေမယ့်ဒုတိယပွဲဖြစ်အဝေးကွင်းခံရတဲ့ဘရိုက်တန်နဲ့ပွဲမှာတော့၂ဂိုး၃ဂိုးနဲ့ရှုံးထတာကြောင့်နီဗျာမော်ရီညိုပေါ်မန်ယူပရိသတ်တွေအတော်လေးမကြင်မနက်ဖြစ်ပြောဆိုသံတွေထွက်ထားပါတယ်။လက်ရှိမှာတော့လီဗာပူးအသင်းဟာသုံးပွဲကစားသုံးပွဲနိုင်တဲ့အမှတ်ပေးစရာထိပ်ဆုံးမှရည်တည်နေပါတယ
်။လိန်းလို့အမည်ပေးထားတဲ့မုန်တိုင်းဟာဟာဝိုင်ကျွန်းစုဒေသတချို့ကိုဝင်ရောက်တိုက်ခတ်သွားပြီးနောက်လေတိုက်နှုန်းကျသွားပေမဲ့မိုးကတော့အန္တရာယ်ရှိတဲ့အနေအထားမှာရွာနေသေးပဲလို့မိုးလေဝသကျွမ်းကျင်သူတွေကပြောပါတယ်။စနေနေ့ကဟိုနိုလူလူကျွန်းတောင်ဘက်ချမ်းမိုင်130အထိမုန်တိုင်းတိုက်ခတ်ခဲ့ပြီးမိုးရေချိန်လက်မ30အထိရွာသွန်းနိုင်တယ်လို့မြို့သားမိုးလေဝသစောင့်ကြည့်ရေးဌာနကခန့်မှန်းပါတယ်။မုန်တိုင်းဟာဟိုနိုလူလူမြောက်ဘက်ခြမ်းကိုတနာယီ3မိုင်နှုန်းနဲ့ရွေ့နေပါတယ်။စနေနေ့နှောင်းပိုင်းမှာတော့လိန်းမုန်တိုင်းဟာကျွန်းရဲ့အနောက်ဘက်ခြမ်းကိုဦးတည်သွားမယ်လို့ညွှန်လင်းရပြီးအန္တရာယ်ပေးနိုင်တဲ့အခြေအနေကနေရော့ကျသွားနိုင်ပါတယ်။ဟာဝိုင်ကျွန်းတခုဖြစ်တဲ့မာဝီမှာတော့တပေလောက်ရေကြီးနေပြီးလေတိုက်နှုန်းကတနာယီမိုင်50အထိမြင့်လာနိုင်တာကြောင့်ပြီးခဲ့တဲ့24နာရီအတွင်းကျွန်းမှာမြေပြူတာလျှက်စစ်မီပြတ်တောက်တာတွေဖြစ်ကုန်ပါတယ်။အိုဟူကျွန်းမှာတော့သုံးလက်မနီးပါးရေတက်ခဲ့ပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းနဲ့ကိုညာဝင်းအောင်ပါရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်နေ့6နာရီကနေ9နာရီထိဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီအမေရိကန်ပြည်ထောင်စုမှတရားဥပဒေအထက်မှဘသူမှမရှိဘူးလို့ဆိုကြပေမဲ့သမရတယောက်ကရာဇဝတ်နဲ့ပတ်သက်လာတဲ့ဆိုရင်ကောဘလို့ဖြစ်လာနိုင်ပါသလဲဒေါ်နယ်ထရန့်ဟာသူ့ရဲ့ရှေ့နေဟောင်းကိုဟန်ဆွဆွဲခံနေရတဲ့ပြစ်မှုတွေနဲ့ပတ်သက်ကြောင်းပုံမပေါ်လွင်ထင်ရှားလာနေပါတယ်ဒါကြောင့်တရားစွဲဆိုခံရနိုင်သလားဒါမှမဟုတ်နိုင်ငံရေးကြီးနဲ့ကုစားနိုင်သလားဆိုတာ VOA သတင်းတော့ဂျင်းမလွန်ရဲ့သုံးသက်ချက်ကိုဦးကျော်စန္ဒာကတင်ပြမှာပါရှင်
ဒေါ်နယ်ထရမ့်ရဲ့ရှင်းနေဟောင်းမိုက်ကယ်ကိုဟင်ကသူဟာမဲဆွေရန်ပုံငွေဆိုင်ရာဥပဒေကိုချိုးဖောက်ခဲ့တာကထရမ့်ရဲ့ညွန်ကြားချက်အရလုခဲ့တာဖြစ်တယ်လို့ဆိုလာပြီးတဲ့နောက်ဒီကိစ္စပေါ်ပေါက်လာတာဖြစ်ပါတယ်။ထရမ့်ကတော့အနောက်ဗီဂျီးနီးယားပြည်နယ်မှာလူထုကိုတရားဟောတဲ့အခါမှာဒါကိုထက်မပြောပဲသူ့အဆိုအရထက်မှာအမေရိကန်ထက်မှန်ပြီးတော့အနိုင်ရနေတဲ့ကမ္ဘာတဝန်းလုံးရဲ့လေးစားမှုကိုရရှိလာတဲ့အမေရိကန်ပြည်သားချင်းပထမဖြစ်တယ်ဆိုပြီးပြောဆိုနေပါလေ
။ Under our administration.America is winning again and America is being respected again all over the world it's America
ဒါပေမဲ့ရှင်းနေဟောင်းကိုဟန်ရဲ့ပြစ်မှုနဲ့ဒေါ်နယ်ထရမ့်ရဲ့မဲဆွေရေးမန်နေဂျာပေါ်မနဖော့ရဲ့ငွေကြေးလိမ်လည်မှုတို့ဟာပြိုင်ဘက်ဒီမိုကရက်တစ်အဖို့မတခင်ပြုလုပ်လာမဲ့စက်တမ်ဘာရဲ့ရွေးကောက်ပွဲမှာထိုးနှက်တိုက်ခိုက်စရာနိုင်ငံရေးလက်နက်တွေဖြစ်သွားခဲ့ပါတယ်ထဲလွတ်တော်ဒီမိုကရက်အမတ်အများစုရဲ့ခေါင်းဆောင်ရှက်ရှူမာကလွတ်တော်ရင်းမှာအခုလိုပြောသွားခဲ့တာ
ပါ If my Republican colleagues remain silentThe party is becoming a co-conspirator in the culture of corruption.
ကျွန်တော်ရဲ့ Republican မိတ်ဆွေတွေတိုင်းပြည်နဲ့ဖွဲ့စည်းပုံဥပဒေရဲ့မျက်နှာမထောက်ပဲဒီကိစ္စမှာနှုတ်ဆက်နေကြမယ်ဆိုရင်ခင်ဗျားတို့ပါတီဟာသမရနဲ့ပတ်သက်နေတဲ့ခြားစားပျက်စီးမှုမှာအလိုတူအလိုပါတွေဖြစ်သွားပါလိမ့်မယ
်။ဥပဒေရေးရနဲ့ပတ်သက်ပြီးသုံးသပ်သူတွေကတော့ကိုဟန်ကျူးလွန်တဲ့အမှုတွေမှာသမရပတ်သက်နေနိုင်တဲ့ကိစ္စဟာသမရကိုဥပဒေရအန္တရာယ်ကျရောက်စေနိုင်တယ်လို့ဆိုနေကြပါတယ်။
He is potentially now an unindicted co-conspirator and could be indicted.
ခုကတော့သူဟာစွဲချက်တင်မခံရသေးတဲ့ပူပေါင်းကြံစီသူပါ။စွဲချက်တင်ခံရနိုင်ပါလေ။အခုမေးရမှာကလက်ရှိတာဝန်ထမ်းဆောင်ဆဲသမရတယောက်ကိုစွဲချက်တင်လို့ရမရဆိုတာပဲဖြစ်ပါလေ။သူ့ကိုစွဆွဲပစ်တင်နိုင်နေဆိုတာကတော့ရှင်းပါလေ။ဒါပေမဲ့အဲ့ဒီလိုစွဆွဲပစ်တင်ဖို့ impeach လုပ်ဖို့ဆိုတာကလည်းအောက်လူတော်နဲ့အထက်လူတော်မှာသူရဲ့ Republican Party ကအာဏာနေရင်မဖြစ်နိုင်ပါဘူး
။ George Washington တက္ကသိုလ်ဥပဒေပါမခါ Paul Schrift Berman ပြောသွားတာဖြစ်ပါတယ်။တကယ်လို့သမ္မတဟာနောက်ဆုံးတနေ့ရာဇဝတ်မှုတစုံတရာနဲ့ ဆွေချက်တင်ခံရနိုင်ခြင်းရှိလာတယ်ဆိုရင်တော့တရားရင်ရဲ့ဆွေချက်ထက်လွတ်တော်မှာဆွဆွဲပြစ်တင်ခံရတာကမှသူ့အတွက်ပူပြီးသက်သာရရနိုင်ပါတယ်။တာဝန်ထမ်းဆောင်စေသမ္မတတယောက်ကိုဆွေချက်တင်မခံရနိုင်အောင်တားဆီးနိုင်ပွဲရှိရဌာနတွင်လက်ညံချက်တွေကတရားရေးဌာနမှာတားဆီးတည်ရှိလာခဲ့တာပါ။1998-99တုန်းကသမ္မတဘီလ်ကလင်တန်တခါဒီမတိုင်ခင်1994ကလည်းရစ်ချတ်နစ်ဆန်တို့ကိုဆွဆွဲပြစ်တင်ရေးနဲ့စုံစမ်းစစ်ဆေးမှုတွေအတွင်းဒီလက်ညံချက်တွေအတိုင်းဖြစ်သွားခဲ့တာပါပဲ။ဒါပေမဲ့သမ္မတတယောက်ဟာယာရုစတန်ထမ်းဆောင်ပြည့်နောက်မှာတော့တရားရုံးမှာသူ့ကိုရာဇဝမှုနဲ့ဆွဲချက်မတင်ရဘူးလို့ဖွဲ့စည်းပုံဥပဒေကတားမြစ်ထားတာမရှိပါဘူး။သမ္မတကလင်တန်ဟာမိုနီကာလဝင်းစကီနဲ့ရှုပ်တဲ့ကိစ္စလင်ညာထွက်ဆိုခဲ့တဲ့အတွက်အောက်လွှတ်တော်ကဆွဆွဲပြစ်တင်တာခံရပေမဲ့အထွတ်လွှတ်တော်ကစစ်ဆေးတဲ့အခါမှာတရေသေးလွှတ်ခဲ့ပါတယ်။သမ္မတနစ်ဆင်ကတော့အောက်လွှတ်တော်ကဆွဆွဲပြစ်တင်ဖို့စတင်ချိန်မှာပဲရာထူးကနှုတ်ထွက်သွားခဲ့ပါတယ်။ဒါကဥပဒေကြောင့်ပါခါနိုင်ငံရေးအရာကြည့်မယ်ဆိုရင်အခုခါမှာအထက်လွှတ်တော်က Republican အမတ်တွေလက်ထက်မှာရှိနေသေးပါ November 7ရက်နေ့ရွေးကောက်ပွဲမှာအောက်လွှတ်တော်ကို Democrat တွေကလွှမ်းမိုးပြီး Donald Trump ကိုဆွဆွဲပြစ်တင်မယ် impeach လုပ်မယ်ဆိုသည့်တိုင်အောင်အထက်လွှတ်တော်ကတော့စစ်ဆေးရမှာဖြစ်ပါတယ
် The fact that he might not be able to be prosecuted while president might cause some people to think
သမ္မတတယောက်ကိုပြစ်မှုထင်ရှားစီရင်ဖို့အထက်လွှတ်တော်အမတ်3ပုံ2ပုံရဲ့မဲလိုအပ်ပါတယ်သမရနှစ်ယောက်ကိုဆွဆွဲပြစ်တင်ခဲ့ဘူးပါတယ်။သမရအန်ဒရူးဂျွန်ဆန်ရောဘေးကလင်တန်ပါယာရုကဖယ်ရှားတာမခံခဲ့ရပါဘူ
း။ဥပဒေကြောင့်သုံးသက်သူဆိုင်ခရစ်စနာပါရကက်ဘောဒရာဖြစ်ပါတယ်။သမရရဲ့ရှင်နေရူဂျီဂျူလီယာနီကတော့သမရဟာဆွဆွဲစစ်ဆေးမှုတွေခံရနိုင်တယ်ဆိုတဲ့ကိစ္စကိုလုံးဝပယ်ချပါတယ
်။ဆွဆွဲမင်းမြတ်တဲ့ကိစ္စဟာလုံးဝအတိအပြည့်မရှိဘူးလို့ထင်ပါတယ်။အဲ့ဒီလိုလှုပ်ရှားအကြောင်းလုံးဝမရှိပါဘူး။သူဟာရုရှားနဲ့လည်းထိတ်တဲမတွေ့ပါဘူးတရားစီရင်ရေးကိုလည်းမပိတ်ဆို့ပါဘူးကိုရင်ပြောသမျှကိုတက်တည်မပြနိုင်ပါဘူးနိုင်ငံရေးယူရွက်ချက်အတွက်ပဲဆွဆဲမင်းမြန်းနိုင်ပါလိမ့်မယ်အဲ့ဒီလိုလုပ်ရင်လည်းအမေရိကန်လူလူကအုံကြွဆန့်ကျင်ပါလိမ့်မယ
်ဒီလိုပါပဲသမ္မတတယောက်ကိုဆွဆွဲချက်နဲ့စစ်စစ်မဲ့လုတ်တိုင်းဥပဒေကြောင့်နဲ့နိုင်ငံရေးကိုအကြအထိတ်အညှိတွေရှိတတ်စမြဲဖြစ်ပါတယ်အမေရိကန်ပြည်ထောင်စုကိုစတင်တည်ထောင်ခဲ့ကြသူတွေကအုပ်ချုပ်ရေးဥပဒေပြည့်တရားစီရင်ရေးဆိုတဲ့မနိုင်ဆုံးရအကြမှာအနာဖိကြခုတ်ဝေမှုကိုလည်းမထိခိုက်ရလေအောင်သမ္မတကလည်းကွန်ဂရက်လွှတ်တော်တနည်းအားဖြင့်ဥပဒေပြုအဖွဲ့ကထိမ့်ညှိနိုင်အောင်ဒီလိုစီစဉ်ထားခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်သမ္မတဒေါ်နယ်ထရမ့်ဟာရာဇဝမှုတစုံတရာနဲ့ဆွဆွဲခံလာရရင်လေဒါကိုတရားစကြီးတွေဂျူရီလူကြီးတွေကမဆုံးဖြတ်ပဲကွန်ဂရက်လွှတ်တော်ကသာဆုံးဖြတ်နိုင်မယ်အလားအလာရှိနေကြောင်းပါလေခင်ဗျာ
။ကျေးဇူးပါရှင်။ဥကြောင့်ဇန်သားပြောပြသွားတာပါ။အခုတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့တင်ဆက်မှာပါ။ပထမဆုံးနားဆင်ရမှာကတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ပါရှင်။နိုင်ငံသားဖြစ်ခွင့်ရဖို့အတွက်လှုပ်ထုံးလုံနည်းတွေရှုပ်ထွေးပြီးတရင်အချက်လက်နှဲပါတဲ့အတွက်မတိနားမလည်သူတွေနိုင်ငံမဲ့ဘဝရောက်သွားရပုံကိုဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားပါရရှင
်။1980နှစ်မြန်မာနိုင်ငံသားဥပဒေအရမြန်မာပြည်မှာနိုင်ငံသား3မျိုးရှိနေပါလေပထမအမျိုးအစားကနိုင်ငံသားဖြစ်ပြီးနိုင်ငံသားစီစီရေးကပ်ပြားကိုင်ဆောင်သူဖြစ်ပါလေဒုတိယကနိုင်ငံသားပြုခွင့်ရသူဖြစ်တဲ့အတွက်နိုင်ငံသားပြုမှုစီစီရေးကပ်ပြားကိုင်ဆောင်သူဖြစ်ပါလေတတိယအမျိုးအစားကဧနိုင်ငံသားဖြစ်ပြီးဧနိုင်ငံသားစီစီရေးကပ်ပြားကိုင်ဆောင်သူဖြစ်ပါလေဒီကပြားမျိုးအစားတစ်ခုခုကိုမကင်ဆောင်နိုင်သူတွေကတော့နိုင်ငံမဲ့ဖြစ်နေပါပဲ။ဒါပေမဲ့အကြောင်းအမျိုးမျိုးကြောင့်မြန်မာပြည်မှာဝေးဖွားပြည်နေရင်ထိုင်ရင်နိုင်ငံမဲ့ဘဝကိုရောက်သွားသူတွေလည်းရှိပါသေး။ဒီလူတွေအကြောင်းကို Justice Business Smile Foundation ကအဖွဲ့ဝင်တွေကွန်ဆင်လေ့လာပြီးမပုံတင်မှုနဲ့နိုင်ငံမဲ့ဖြစ်မှုပြဿနာဆိုတဲ့စာရင်းတော်မကြာမီကထုတ်ဝေထားပါပဲ။ပသိမ်မော်မြိုင်ဘကိုးရန်ကုန်မန္တလေးမှာစစ်တမ်းကောက်ပြီးရေးထားတာဖြစ်ပါလေ။ရှမ်းပြည်နယ်ကိုးကန်ဒေသမှာလည်းစုံစမ်းမေးမြန်းတော်တွေလုပ်ခဲ့တယ်လို့ဆိုပါတယ်။ကိုးပိုင်အုပ်ချုပ်ရေးရရှိတဲ့ဒေသမှာမိဘမှာရှိတဲ့ဆိုင်ရက်စာတမ်းကိုလိုက်ပြီးမပုံတင်ကပ်ပြားထုတ်ပြီးပြီမဲ့ဆိုင်ရက်စာတမ်းရဖို့အခက်အခဲပြဿနာတွေအမျိုးမျိုးရှိနေတာကြောင့်နိုင်ငံမဲ့ဖြစ်သွားသူတွေရှိပါပဲ
။နိုင်ငံမဲ့ဖြစ်နေသူတွေဟာဆိုင်ရက်စာတမ်းမရှိကြတာများတဲ့အတွက်မပုံတင်ရဖို့အခက်အခဲရှိသူတွေဖြစ်ပါတယ်။နိုင်ငံသားဖြစ်ကြောင်းမပြနိုင်တဲ့လူမျိုးစုတွေဟာခွဲခြားဆက်ဆံတာကိုခံရနိုင်ပါတယ်။ကမ္ဘာပေါ်မှာနိုင်ငံမဲ့ဆယ်သန်းလောက်ရှိတဲ့နဲ့ အာဇာမှာအများဆုံးဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်ယုံကခန့်မှန်းထားပါတယ်မြန်မာနိုင်ငံမှာဘယ်လောက်ရှိနိုင်တယ်ဆိုတာကိုတော့မသိနိုင်သေးပါဘူးနိုင်ငံသားဖြစ်ခွင့်လျှောက်ထားတဲ့အခါမှာမွေးလက်မှတ်အိမ်တော်စုစည်းရင်းမိဘဘိုးဘွားရဲ့နေထိုင်ခွင့်အထောက်အထားစတာတွေလိုအပ်ပါတယ်လျှောက်လွှာစီစစ်ဖို့အတွက်လက်ထိုးရတယ်လို့ဆိုပါတယ်နိုင်ငံသားအဆင့်တစ်ခုခုကိုရတော့လေ15နှစ်မှတစ်ကြိမ်အနှစ်30မှတစ်ကြိမ်45နှစ်မှာတစ်ကြိမ်ကပ်ပြားအသစ်400ပြန်ပါတယ်ကပ်ပြားအသစ်ရဖို့လက်ထိုးရပြန်ပါတယ်တချို့ကတော့အသစ်လဲလိုက်ရင်ရလာတဲ့အဆင့်ထက်နှိမ့်ကျသွားမှာဆိုလို့အသစ်မလဲဘူးလို့ဆိုပါတယ
်တိုင်းရင်းသားဖြစ်မှနိုင်ငံသားဖြစ်မယ်ဆိုတဲ့1982မြန်မာနိုင်ငံသားဥပဒေကိုနားမလည်ကြတာများပါတယ်နိုင်ငံသားဖြစ်ဖို့အတွက်လိုအပ်တဲ့စာရေးစာတမ်းရအောင်တက်ဆိုင်ရာအာဏာပိုင်တွေစီကိုလျှောက်လှော်အစဉ်စဉ်တင်နေရတာဟာအခြေခံပညာမရှိတဲ့လူနည်းစုတွေအဖို့အခက်အခဲဖြစ်ပါတယ်အစိုးရရဲ့လုံလီးလုံထုံးတဲ့ညွန်ကြားချက်တွေကိုအများပြည်သူမသိနိုင်တာဟာအဓိကပြဿနာဖြစ်ပါတယ်ကပ်ပြားသစ်လဲခြင်းရောက်လာရင်မလဲခြင်းတို့ကများပါတယ်မပုံတင်ဌာနကိုအယုံကြည်မရှိတဲ့သဘောဖြစ်ပါတယ်ဒါပေမဲ့နိုင်ငံသားဖြစ်မှုဆက်ရဆရာအရာဖို့ကိစ္စဟာငွေပေးနိုင်တဲ့အတိုင်းအတာပေါ်မှာမူတည်နေတယ်လို့အများကယုံကြည်ကြပါတယ်
လူဝင်မှုကြီးကြပ်ရေးဝန်ထမ်းနဲ့ပြည်သူလူထုကြားဆက်သွယ်ပေးနေတဲ့ဂျားပွဲစားတွေကိုငွေပေးနိုင်ရင်ပေးနိုင်တယ်လို့လို့ရကံရအစဉ်ပြေတယ်လို့သိရပါတယ်။ဒါပေမဲ့နိုင်ငံသားဖြစ်ခွင့်လျှောက်ထားသူရဲ့လူမျိုးနဲ့ဘာသာကိုလိုက်ပြီးပေးရတဲ့ငွေကြေးပမာဏကွဲပြားသွားပါတယ်။လျှောက်လွှာခြင်းဟာမျိုးရိုးနဲ့ပတ်သက်ပြီးမရေမရာဖြစ်နေရင်လူဝင်မှုကြီးကြပ်ရေးအရာရှိကပဲအဆုံးဖြတ်ပေးရပါတယ်။မွတ်စလင်ဘာသာဝင်ဆိုရင်ဘင်္ဂလီ၊ပါကစ္စတန်နဲ့အိန္ဒိယမျိုးနွယ်တဲ့ထဲသွင်းလိုက်ပါတယ်။ဘာသာရေးလူနည်းစုတွေနိုင်ငံသားဖြစ်ခွင့်လျှောက်တဲ့အခါမှာနိုင်ငံသားဖြစ်ခွင့်ပေးရမယ့်အစားအမျိုးသားမှတ်ပုံနဲ့ကပ်ပြားထုတ်ပေးတာမျိုးလည်းရှိပါတယ်။တချို့ဆိုရင်10နှစ်ကျော်ကြာမှကပ်ပြားရကြပါတယ်။ခက်ခဲအောင်လုပ်ပြီးလက်စားကြတဲ့သဘောဖြစ်နေပါတယ်
။ကွင်းစင်းလေးလာတဲ့ရက်ဒေတာကအသက်အစိတ်အောက်လူငယ်တွေထဲမှာ55ရာခိုင်နှုန်းဟာမှတ်ပုံတင်ဆိုင်ရွက်စာတမ်းမရှိဘူးလို့သိရပါတယ်။ဒါကြောင့်မို့1982မြန်မာနိုင်ငံသားဥပဒေအကြောင်းအလွဲတကူအများပြည်သူသိအောင်လုပ်ပြဖို့အလွန်လိုအပ်နေတယ်လို့ဆိုပါတယ်။ဒါလို့လို့ရမှာအစိုးရတဦးကြီးသာမကပဲအရက်ဖက်အတင်းအဖွဲ့နဲ့ဥပဒေဆိုင်ရာအဖွဲ့အစည်းတွေကလည်းခေါင်းဆောင်ပြီးပါဝင်သင့်တယ်လို့အကြံပေးထားပါတယ်။အင်္ဂလာမှာတော့လူဝင်မှုကြီးကြရေးနဲ့ပတ်သက်တဲ့ညွှန်ကြားချက်တွေကိုအင်္ဂလိပ်လိုရောအခြားဘာသာစကားနဲ့ရောရေးထားပါတယ်။နိုင်ငံသားဥပဒေမှာနိုင်ငံသားအမျိုးအစားခွဲခြားသတ်မှတ်တာကိုဖေရှားပြဖို့လိုအပ်တယ်လို့ဆိုပါတယ်။နိုင်ငံသားဖြစ်မှုဟာမွေးရပါအခွင့်အရေးဖြစ်လို့မွေးဖွားရဒေသကိုသာအခြေခံသင့်တယ်လို့အကြံပေးတာပါပဲ။ဥပမာမြန်မာပြည်မှာမွေးဖွားသူဟာမြန်မာနိုင်ငံသားဖြစ်ခွင့်ရှိပါတယ်။ဒါလို့မလို့ရင်မြန်မာပြည်မှာမွေးဖွားသူဟာနိုင်ငံမဲ့ဖြစ်သွားနိုင်ပါတယ်။နောက်တစ်ချက်ကတော့မောက်ပုံတင်ကပ်ပြားပေါ်မှာပြောနယ်နဲ့ယုံကြည်ကိုးကွယ်မှုကိုပေါ်ပြထားတာပြီးမလုပ်ဖို့ Justice Business Smile Foundation အစီရင်ခံစာမှာအကြံပေးထားပါတယ်ခင်ဗျာ
အခုဆက်လက်ပြီးတော့ဒေါ်လာလတ်တန်းတင်ဆက်တဲ့ American 3 EDN English စာသင်ခန်းစာအစီအစဉ်ကိုနားဆင်ရမှာပါရှင
်ဒီတွင်ပါ English American Second မှာမြင်းကြောင့်လို့ဒီပြရတဲ့ line ကိုအခြေခံနဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း out of line
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက out out of off out of ကအပြင်ဘက်ထွက်နေတာရောက်နေတာ line line ကမြင်းကြောင့်ဆိုတော့ဇူဇူခုန်ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့မြင်းကြောင့်အပြင်ဘက်ကိုထွက်နေတာရောက်နေတာဖြစ်ပါတယ်ဒီတုန်းကစစ်တပ်ကလာတာဖြစ်ပြီးစစ်သားတွေတန်းစီပြီးစစ်ရေးလေးကြည့်မယ်ခြိတက်ကြမယ်ဆိုရင်ဒိုင်းပင်ဘက်ကိုရောက်နေတဲ့စစ်သားဟာစီမင်းရလက်ခံနိုင်စရာမရှိတာဖြစ်ပါတယ် EDM ဆိုတဲ့တော်ပိုက်ဒေဗစ်ကလည်းဒီတိုင်းပါပဲလူကျင်ဝတ်တိုက်ခါနဲ့ဖြစ်စီတက်ဆိုင်ရာစီမင်းတွေနဲ့ဖြစ်စီလက်ခံနိုင်စရာမရှိတဲ့အခြေအနေကိုဒီအတုံးကြီးညွှန်ပြတာဖြစ်ပါတယ်ဒါကြောင့်နေစဉ်ဘဝမှာတူဦးဦးကလှုပ်လိုက်ပြောလိုက်တာဟာသောကရရောက်တယ်လက်ခံနိုင်စရာမရှိဘူးယင်တိရရောက်တယ်ဆိုရင် out of line ဖြစ်နေတယ်ဆိုပြီးတော့ဒီ idiom ကိုရည်ညွှန်းသုံးတာဖြစ်ပါတယ်တနည်းကျမတို့မြန်မာမှာ လွန်ရကြတယ်လို့ပြောတာနဲ့တူတယ်လို့ဆိုရမှာပါ။ဒီတော့နဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Mike, I think what you said to Jane is out of line. You should say sorry to her.
Mike, mean Jane ကိုပြောလိုက်တာလွန်ရကြတယ်လို့ထင်တယ်။ဒါကြောင့်မင်းသူ့ကိုပြန်တောင်းပန်တင်တယ်လို့ဒီပေရပါတယ်။George ကပြတဲ့ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ Mike,I think what you said to Jane is out of line. You should say sorry to her.
ခုဆက်လက်တင်ပြပြမှာကတော့
Put your neck on the line.
ဖြစ်ပါတယ်။စာလုံးပေါင်းက PUT put ကထားတာ Y ကို you are your ကတင်ရဲ့ NECK neck ကလဲပြီး ON on ကအပေါ်မှာ THE the LINE the line ကမြင်းကြောင့်ဆိုတော့စစ်စစ်ဟူရဲ့တိုက်ရိုက်အသေးပဲကရင်ကြောင်ပေါ်မှာကိုယ့်ရဲ့လေပင်ကိုထားတာပေါ့ idiom ဆိုရဲသူပိုက်ဒီပဲကတော့ကျမတို့မြန်မာမှာကိုယ့်လေပင်ကိုစင်းခံတယ်ဆိုရဲဆူယိုးနဲ့စင်တူတယ်လို့ဆိုရမှာပါတခုခုအတွက်ကိုယ့်တိတ်ခါကိုယ့်အသက်ကိုယ့်ပစ္စည်းစသဖြင့်နေနာဆုံးရှုံးနဲ့အန္တရာယ်ရှိတဲ့ကြားကစွန့်စားပြီးလုလိုက်တာဖြစ်ပါတယ်တနည်းတော့အာမခံတဲ့အတွက်တာဝန်ကြီးလာတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George ကပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
Joe put his neck on the line when he asked his boss to hire his friend Tom. Now, he's regretting it.
Joe ga tu tinge jin Tom go alauk khan mo tu sia thama go tu ga ama khan ta win yu bi mit ta yak khan ke de. Khu ro tu naung da ya lo ma song phit ni bi lo dei be ya ba de. George go pi de u ma go naw ta khaw le la chi cha ya aw ma.
Joe put his neck on the line when he asked his boss to hire his friend Tom. Now, he's regretting it.
Ku nao song tin pya pe ma ga ro.
Line one's pockets.
Phit par de, sa lung paung ga L I N E line ga di niya ma kriya verb phit tong tha pi si tan tha da ko su lo par de. O N E apostrophe S one's ga tu tiao ye.P-O-C-K-E-T-S, pockets ga, engi da mam ho, paong bie e dwi su ro, skwite kun ye, da yai dewe ga ro, lut u diao ha, ko e te gu si ta ra bo. Di ni a ma, ko e te gu bian si ye, ngwe ne, si le si da mu, di itong ye idiom dewe ga le, loba ji bi, mati a re ni ne, ko e tau ne, ko ngwe phi da gu su lu da phi pa re. Tu tbi ngwe ya bo, lwe zong ni ga ro, la sa re ni ve phi pa re.ကျမတို့မြန်မာမှာတော့လက်ဖက်ဘူးတောင်းတာကအစဒါလည်းမကငွေကိုရအောင်လုပ်တာမျိုးကိုဆိုလိုတာဖြစ်ပါလေဒီတော့ငါပတ်သက်လို့ George Cooper ရဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ Corrupt officials are well known for lining their pockets
အခုဒီလိုက်စားတဲ့အရာရှိတွေကသူတို့အိတ်ထောင်နဲ့သူတို့ငွေဖြည့်ကြတယ်လို့နာမည်ကြီးနေကြတယ်လို့ဒီပေရပါလေ George Cooper ရဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
Corrupt officials are well known for lining their pockets.
ဒီတင်ပါ line ကိုချခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
out of line, put one's neck on the line, line one's pockets.
တို့ဖြစ်ကြပါလေ။နောက်တင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
အခုနားဆင်ကြရတာကတော့ဒေါ်လာလတ်တန်းတင်ဆက်နေတဲ့နနခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်ဖြစ်ပါတယ်။ဒီစီစဉ်ကိုကျမတို့ VOE မြန်မာပိုင်းရုပ်သံမှလည်းတင်ဆက်နေပါရရှင
်။ VOE မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေနေ့မှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ကြီးထုတ်လည်နေနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOE မြန်မာပိုင်းရဲ့တနင်္ဂနွေနေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါကျမတို့ခုလိုရေဒီယိုကထုတ်လွှင့်နေတဲ့အစီအစဉ်နဲ့တပြိုင်နက်တည်း Facebook စာမျက်နှာဖြစ်တဲ့ VOE Burmese News ကနေလည်းနားဆင်နိုင်ပါတယ်ကျမတို့ခုဒုတိယပိုင်းနာယူဝက်အတွက်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်ကိုတင်ဆက်မှာပါတနှစ်ပြည့်ရခိုင်ပြည်နယ်အကျက်တဲဘလို့ဖြည့်ရှင်းမလဲဆိုတာနဲ့ပတ်သက်လို့ဆွေးနွေးတင်ပြထားပါတယ်အခုတနှစ်ပြည့်ရခိုင်ပြည်နယ်အကျက်တဲဘလို့ဖြည့်ရှင်းမလဲဆိုတဲ့နေရာမှာဩဂုတ်လ25ဒီရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာစွန်းရောက်အုပ်စုရဲ့တိုက်ခိုက်မှုကြောင့်နောက်ဆက်တွဲလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့စစ်ဆင်ရေးတွေနဲ့အတူပြဿနာတွေပေါ်ခဲ့တာအခုဆိုရင်တနှစ်ပြည့်ပါပြီဒါပေမဲ့လည်းအခုချိန်ထိဒုက္ခတွေတွေနေရပြန်ရေးအကောင့်ထဲမပေါ်နိုင်သေးသလိုလုံခြုံရေးပြဿနာတွေကလည်းရှိနေသေးပါလုံခြုံရေးနဲ့တည်ငြိမ်ရေးအပါအဝင်ရခိုင်ပြည်နယ်ရေးဖြည့်ရှင်းဖို့မြန်မာအစိုးရရဲ့ကြိုးပမ်းမှုတွေဟာတစ်နှစ်အတွင်းဘလောက်အထိခီးပောက်ခဲ့ပါပြီလဲစိန်ခေါ်အခန်းဆက်ချက်တွေနဲ့ပတ်သက်လို့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာကိုအောင်နေဦးကစီစဉ်တင်ဆက်ထားပါတယ်ဒီစီစဉ်ကိုထုတ်လုပ်သူကကိုရန်နိုင်ဖြစ်ပါတယ်ရှင
်မင်္ဂလာပါခင်ဗျာဒီနေ့တရားလေးလိုင်းစီစဉ်မှာတော့တနှစ်ပြည့်သွားပြီဖြစ်တဲ့ရခိုင်ပြည်နယ်အရေးဆွေးနွေးမှာပါရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာဆွေးရအုပ်စုရဲ့တက်ခတ်မှုကြောင့်နောက်ဆက်တွဲလူညွေးတက်ဖို့ဝင်နေတဲ့စစ်စင်ရေးနဲ့အတူပြဿနာတွေပေါ်ခဲ့တာအခုဆိုရင်တနှစ်ပြည့်သွားပါပြီလူညွေးရင်းနဲ့တည်ငြိမ်ရေးပါဝင်ရခိုင်ပြည်နယ်အရေးဖြည့်ရှင်းမှုမြန်မာစိုးရဲ့ကြိုးပမ်းမှုတွေကတနှစ်အတွင်းမှာဘလောက်ထိခီးပောက်ခဲ့ပါပြီလဲစိန်ခေါ်မှုတွေနဲ့ရှေ့မှာကျော်လွှားမဲ့ခက်ခဲတွေဘာတွေကြံနေသေးတယ်လဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးဆောင်မှာပါပြည်နယ်ဆွေးနွေးကြမယ်ပုဂ္ဂိုလ်နှစ်ဦးလည်းလေလိုင်းပေါ်မှာရောက်နေပါပြီ။တူဦးကတော့ရခိုင်တန်းသားလွတ်တော်ကိုယ်စားဖြစ်တဲ့ဦးပေသမ်းမှာနောက်တူဦးကတော့ဒင်းစားဆရာဦးစီစုအောင်မြင့်မှာဦးစီစုအောင်မြင့်ကတော့ရခိုင်ပြည်နယ်ဟိုအခွင့်အခါရရလို့ကိုရင်တော်ရောက်တင်းယူနေတဲ့ပုဂ္ဂိုလ်တူလည်းဖြစ်ပါတယ်။ဆိုတော့အရင်ဆုံးတော့ကျွန်တော်ဒီရခိုင်ပြည်နယ်မှာဒီတစ်နှစ်အတွင်းလက်ရှိချင်းနေနဲ့ပတ်သက်လို့ဒီပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်နှစ်ဦးရဲ့ရေဦးရသုံးသက်ချက်ကိုကြားချင်ပါတယ်။ဆိုတော့ဆရာဦးပေသမ်းအရင်သုံးသက်ပေးပါခင်ဗျာ။ဒီပြီးခဲ့တဲ့တစ်နှစ်အတွင်းရခိုင်ပြည်နယ်အကျက်တဲနဲ့ပတ်သက်လို့ဖြစ်ရှင်းတဲ့နေရာမှာဘလောက်ထိခီးပောက်တယ်လို့ပြောနိုင်မလဲ။လုံခြုံရေးဒေသဖွံ့ဖြိုးရေးဘလောက်ထိတိုးတက်မှုတွေရခဲ့တယ်လို့ပြောနိုင်တယ်လဲဆရာ
။ဒီကျွန်တော်ပထမဆုံးပြောချင်တာကနော်ကျွန်တော်ဟိုဒီရခိုင်ပြည်နယ်မှာရှိတဲ့ရခိုင်တိုင်းနာရီရောနောက်ပြီးတော့အစိုးရရောတပ်မတော်ရောအပြည်ပြည်အများစုကတော့ဒီပြည်ပြည်ပြတ်နာပေါ်မှာကျွန်တော်တို့ပုံမှန်ဒီအမြင်ပေါ့နော်အဲ့ဒါကတော်တော်ကိုအရေးကြီးပါတယ်အဲ့ဒီကိုကျွန်တော်တို့ကအရင်ဒီအင်္ဂလိပ်အစိုးရလက်ထက်ကနေပြီးတော့ဝင်ရောက်လာတယ်နောက်ပိုင်းမှာလည်းကိုယ်ဝင်လာတယ်အရေးကြီးရတယ်ဝင်လာတယ်အဲ့လိုဟိုစဖက်နိုင်ငံကပြည်ပြည်မျိုးနေရဲ့လို့မျိုးနေရဲ့လို့ပဲကျွန်တော်တို့ဒီနိုင်ငံအများကြီးကအဲ့လိုယူဆထားကြပါတယ်ပြီးတော့ဒီပေါ်မှာကျွန်တော်နောက်ပိုင်းမှာအာဒီလေချင်တဲ့ကိစ္စကလည်းပဲအကျံပေးတိကျမှုတွေတိုင်းတာတွေအသက်ခံရတယ်။နောက်ပိုင်းမှာလည်းကျွန်တော်အာစာဆိုပြီးတော့အကျံပေးဖွဲ့စည်းတွေနဲ့တိုက်ခိုက်ကြတယ်။အဲ့တော့မှာကျွန်တော်ကိုဟိုကပေါ့ဒီဒီဒီဒီပေါ်မှာဒါဒီခံစားချက်တွေရှိပါတယ်။အဲ့ဒါကြောင့်ကျွန်တော်တို့ဒီဒီအဲ့ဒီခံစားချက်တွေဟာဒီနိုင်ငံတော်အစိုးရအနေနဲ့ဖြည့်ရှင်းတဲ့အခါမှာဒီတိုင်းရင်းသားတွေရောဒီမြို့ရှိပုဂ္ဂိုလ်တွေရောနိုင်ငံသားတွေရဲ့ဖြစ်အားနဲ့ပေါ့နော်ဒီနိုင်ငံတကာရဲ့ဖြစ်အားအဲ့ဒီကူဂျာမာလှုပ်ဆောင်ရတာဟာတော်တော်ကိုခီးမတင်ပဲဖြစ်နေတယ်လို့ကျွန်တော်မြင်တယ်။ဒါကြောင့်နိုင်ငံတော်ဆွေးနွေးအနေနဲ့လုပ်ခဲ့တာပေါ့ဗျာကော်ဖီအနာကော်မရှင်အစည်းအဝေးခံစားဖို့ရုပ်မှတ်ထားပြီးတော့အကောင့်တွေပေါ်လာပြီးရှိတယ်။နောက်ပြီးတော့တစ်ခါပြန်လာမဲ့ဒီရဲ့လက်ခံဖို့အစည်းအဝေးလုပ်တာပြီးရှိတယ်။ပြီးတော့ပြည်ပြည်ပကော်မရှင်တွေကိုဖွဲ့စည်းရပြီးရှိတယ်။နောက်ပြီးဒီငလာဒိရှိနိုင်ငံအပါအဝင်ရဲ့ ACRUN DGD နဲ့သဘောတူညီချက်တွေရှိစီကြတာပြီးရှိတယ်။နိုင်ငံတကာမှာလည်းဒီဖြစ်စဉ်တွေကိုရှင်းပြအများကြီးဒီကကျူးစားခဲ့တော့ဒါမဲ့တစ်ခါကပုဂ္ဂိုလ်တွေရဲ့လူင်ဆန္ဒနဲ့ကျွန်တော်တို့ပြေးနိုင်တဲ့အခြေအနေဟာတော်တော်ကိုကွာဟနေတယ်ပြီးတော့အဲ့ဒီပုဂ္ဂိုလ်တွေကလည်းပဲဒီတကယ်နိုင်ငံသားဖြစ်ရေးဆိုတဲ့ process ကမတော်ဘဲနဲ့တခါတည်းအပိအပိုင်တို့လူချင်းတွေကိုတောင်းနေတဲ့အခါမှာဒါကနိုင်ငံတော်အစိုးရအနေနဲ့လုပ်ပြင်းနဲ့အဲ့ဒီကြားမှာအချက်လဲလဲပြီးတော့ခင်းမတင်ဖြစ်နေတယ်လို့ ကျွန်တော်အနေနဲ့တော့သုံးသပ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆရာဦးပေးတဲ့ဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်ဆရာဦးစီသူအောင်မြင့်သဘောထားလဲကြားချင်ပါတယ်။ဆရာဒီပြီးခဲ့တဲ့နှစ်အတွင်းမှာဒီအစိုးရဘက်ကဖြည့်ရှင်းမှုဂျိုးပန်းမှုတွေကဘယ်လောက်ဒီခီးပောက်ခဲ့ရလို့သုံးသပ်နိုင်မလဲခင်ဗျာ
။အဲအစိုးရဘက်ကဂျိုးပန်းနာရီရောတပ်မတော်ဘက်ကဂျိုးပန်းနာရီရောကျွန်တော်တို့ကိုအများကြီးမြင်ရတယ်။အများကြီးမြင်ရတယ်ဆိုတဲ့ဥစ္စာကပြဿနာကဖြစ်ပြီးသွားပြီ။ဖြစ်ပြီးသွားပြီးလဲနောက်မှာဆိုရင်ဒီပြဿနာကိုဖြည့်ရှင်းမှုအတွက်ဆိုရင်စုံစမ်းရေးကော်မရှင်တွေလည်းအများကြီးဖွဲ့ခဲ့တယ်။အဲပြီးတော့မှနောက်ပြန်လေတီထောင်ကြီးပေါ့နော်ဒီခိုင်ကြီးနဲ့ပြန်လေတီထောင်ကြီးဆိုတဲ့ကော်မရှင်တွေဖွဲ့တယ်အဲ့ဒီကော်မရှင်ကိုအကြံပေးမဲ့အဖွဲ့ဆိုတာကိုလည်းဖွဲ့တယ်အဲ့ဒီအကြံပေးဟာအကောင့်ထဲပေါ်မဲ့ဒီ UEHRDU ပေါ့လို့အဲ့ဒါတွေလည်းဖွဲ့တယ်အဲ့ဒီ HRD ရဲ့လုပ်ငန်းတွေကိုအကြံပေးမဲ့အဖွဲ့ဆိုတာတွေလည်းဖွဲ့တယ်အတော်တော်များဖွဲ့ပြီးတော့ဟိုလုပ်ခဲ့တာပဲဗျဒါပေမဲ့ကျွန်တော်တို့ကြည့်ခဲ့တာကြတော့ပထမတစ်ချက်ကဘာလဲဆိုတော့တစ်ဖက်ကိုထွက်ပြေးသွားတယ်ဆိုတော့ခုနကတော့လို့အစိုးရရဲ့တရားဝင်ကျွန်တော်မြန်မာနိုင်ငံအစိုးရရဲ့တရားဝင်ပြောပြချက်အရစီဒီနိုင်ငံက၅သိန်း၃သိန်းကျော်ပေါ့ဟိုတစ်ဖက်ကနိုင်ငံကပြောတာတော့၆သိန်းကျော်လို့ပြောတာပေါ့နော်အဲ့ဒီရေတက်ကြီးကိုနိုင်ငံသဘောတူညီချက်နဲ့ပြန်လာမယ်ဆိုတော့လုပ်ငန်းရှင်ကိုပြန်မစနိုင်ဘူးအဲ့တော့လုပ်ငန်းရှင်မှလည်းဟိုအောင်မြင်မှုမရသေးဘူးနောက်ဒုတိယတစ်ခုကဆိုရင်နိုင်ငံကဖိအားတွေနိုင်ငံကဖိအားတွေဆိုတဲ့ဥစ္စာလေဒါတိတိရှိထားလို့ရတဲ့ကိစ္စပေါ့ကျွန်တော်တို့တိုင်းပြည်ရဲ့စီးပွားရေးတွေဘာတွေအကုန်လုံးကလာပြီးတော့ထိခိုက်နေတယ်ဆိုတော့ဒီအရေးပြင်လို့ရေးကိစ္စကိုလုပ်နေကြပြီလေ။ဟိုကြိုးစားတာတော့မှန်တယ်အများကြီးကြိုးစားနေတယ်။အခုဆိုရင်ဒါစုံလွတ်လပ်တဲ့လူခွေရေးချုပ်ပေါက်တာတွေလွတ်လပ်တဲ့စုံစမ်းရေးကော်မရှင်တွေလည်းဖွဲ့ပြီးတော့မှအလုပ်တာတွေရှိတယ်။ဒါပေမဲ့ဒီတစ်နှစ်အတွင်းမှာတော့ဒါကပြည်အားတွေရောကျသွားတာမတူတဲ့အခါကျတော့အဲ့ဒီဘက်မှာလည်းအောင်မြင်မှုမရဘူး။နောက်ဒီထက်ကိုပို့ပြီးတော့အရေးကြီးတာကရေရှည်ပြဿနာပြည်ပရေးအတွက်ဆိုရင်ဒီဘက်မှာကြာရင့်နေတဲ့ဒါမူဆွေအတိုင်းဝိုင်းတွေရှိတယ်။ပြီးတော့မှနောက်ငွေမူရင်းနေထိုင်တဲ့တို့တိုင်းသားဒီခိုင်ပါဝင်တိုင်းသားတွေရှိတယ်။အဒီမှာနေထိုင်တဲ့လူတွေရဲ့ဟိုစားဝတ်နေရေးထိုင်ရနေရေးထိုင်ရေးကိစ္စတွေပါတယ်။အကုန်လုံးကလည်းဟိုအဆင်မပြေသေးဘူး။ဥပမာမစိန်ဆိုတော့ပူဆိုးတာပေါ့။အဲ့ဒီဒီခိုင်မြောက်ပိုင်းဒေသမှာဆိုရင်ဒါလုံခြုံရေးပြဿနာဒီကြောင့်မလို့သူတို့အသားစီးတွေလုပ်ထားတာကြီးသူတို့ကိုယ်တိုင်စီးပွားရေးတွေပါကြီးလုပ်ငန်းတွေမလုပ်နိုင်တာကြီးအဲ့ဒါကြောင့်အခက်အခဲတွေကြုံပြီးတော့နိုင်ငံတကာကိုဒီခိုနေရတာလည်းဒီနေ့ချိန်ကြီးပဲ။ဒီပြင်ကိုအဲ့ဒီမောင်တော်ခင်တည်းကမဆိုင်တဲ့အခြားသောဒီဘက်တောင်ဘက်ကအဲ့ဒီဘာလဲမြေနေရီယာမစင်နေဆိုရင်လည်းဒီမှာဒီအလဲပိုင်းတွေပါနိုင်ငံသားကိုထွက်ဖို့ဆိုပြီးတော့မှခိုးဝင်လို့ဆိုပြီးတော့မှဖမ်းမိတဲ့တရင်တွေကလည်းကျွန်တော်တို့ဗမေတိုင်းလူတို့တရင်တွေမှာကျွန်တော်တို့ကတွေ့နေရတယ်ဆိုတော့အဲ့ဒီကနေဖတ်ပြေးနေရတဲ့အခြေအနေပေါ့နော်ဟိုနေရေးထိုင်ရေးစားရေးတောက်ရေးအချိန်မပြေရောက်ဘူးဆိုတဲ့ဟာကိုလည်းကျွန်တော်တို့တွေ့တယ်ဆိုတော့ဒီတစ်နှစ်ကျော်ကာလအတွင်းမှာကျွန်တော်တို့အတိမတ်ပြပါတယ်ကျွန်တော်မြန်မာအစိုးရကလည်းအကြီးအကျယ်ကြိုးစားနေပါတယ်တပ်မတော်ဘက်ကလည်းကြိုးစားနေတာကျွန်တော်တို့ပြပါတယ်ဒါပေမဲ့လုံးကျဲလုံးထိုက်တဲ့ဟာအောင်မြင်မှုတွေမရသေးဘူးဆိုတာကိုတော့ကျွန်တော်ဟိုသတိပြုမိပါတယ်။
ဟုတ်ကဲ့ဆရာဦးစီသူအောင်ကျေးဇူးပါ။ဆိုတော့ဆရာဦးပေတန်ကိုတစ်ခုပြန်မေးချင်ပါတယ်။ဆိုတော့ကျွန်တော်တို့ဒီပြဿနာကဒီချေဟိုကြီးမားချေပြန်လွန်းလာလားအခုလိုပေါ်လေဟိုတို့တိုးတက်မှုတွေဟိုမျိုးဖြစ်စေရင်တော့ဖြစ်မလာတာကဒီပြဿနာကိုနိုင်ကိုကကြီးမားချေပြန်လွန်းလို့လားဒါမှမဟုတ်တာဝန်ရှိသူတွေဘက်ကကင်တွယ်ဆောင်ရွက်တဲ့နေရာမှာအားနည်းချက်တွေရှိလို့လားဆရာဦးပေတန်အမြင်ဘယ်လိုရှိလဲခင်ဗျ။
ကင်တွယ်ထူးချင်းမှုဆိုတာကတော့ဟိုဒီတနာကစလာတာလဲကြာပြီအဲ့ရောင်ဆွေးအပ်ချက်ချက်ပေါ့နော်တိုင်းတဲ့ဖြည့်ရှင်းမှုလဲအားနေခဲ့တယ်အဲ့အဲ့ကျမကိုဒီအိုက်ဒီတရားတွေနဲ့ဒီခိုးဝင်လာတာဒီဒီကိုဒီမှတ်ပုံတွေလုပ်ပြီးတော့အခွင့်အရေးပေးရတယ်နိုင်ငံရေးပြောရတယ်အများကြီးပဲအဲ့အဲ့ဒီကိုတချိန်ကလဲအခွင့်အရေးပေးကြရတယ်ရှိတယ်ဆိုတော့အဲ့ဂျားထဲမှာဒီဒေသရဲ့ဥပဒေစိုးမိုးရေးတို့ဟာတို့လဲအဲ့လုံဆောင်နိုင်တာမရှိဘူးဒီလိုရင်ချင်းမှုအဲဒီအလေးအထနဲ့အဲဒေသခံတွေလည်းအဲတက်နေနေရှိဘူးအဲဒီလုံလောက်နေနေရာဒီမှာအကြာကြီးတစ်ခါကြီးနေမှာအဲဒီကြက်နာတွေကတရှိနေခဲ့တာပါတော့ဒီနေ့ဆွေးရတာဒါကိုဒီအကျန်းဖဲမှုဖြစ်လာတဲ့အခါမှာအာမူလကလည်းအချင်းအစီအစဉ်လည်းမရှိမူလကအချင်းတွေကိုလည်းဒီပိုင်းပိုင်းနိုင်ငံရေးရှင်တွေလည်းနားလည်ခြင်းမရှိအဲနောက်ပြီးတော့ဒေသခံတွေရဲ့သဘောထားဆန္ဒတွေကိုလည်းနားထောင်တာမရှိရဘူးတာမရှိအဲ့လိုမျိုးအမောင်ကျွန်တော်တို့ကဖြည့်ရှင်းမှုကျူးလာနေတဲ့အခါမှာဒီကိစ္စကမပြည့်စုံအောင်ဖြစ်နေပါတယ်။ဒီလိုအနေနဲ့အဲတကယ်တမ်းကျူးစားရှင်တွေလက်တွေ့မှာဒီဒေသရဲ့အခြေအနေဒီနဲ့ရောက်ခံတမိုင်းကြောင်းတွေကဒါပြီးတော့အလွန်ပြားချုပ်ထွေးပြီးတော့ကျွန်တော်တို့ဖြည့်ရှင်းရခက်ခဲတဲ့အခြေအနေတွေဖြစ်ပါတယ်။အဲတော့အတိတ်ကဒီလိုအနေနဲ့အဲ့ဒီဒေသကိုတရားဥပဒေစိုးမိုးရေးရဲ့ဒီလိုမျိုးကိုနော်ကျွန်တော်တို့ဟိုအရင်ကဝင်လာတဲ့ဒီလိုရှိမယ်ဒီနေ့မနေ့အပေါင်းမှာဝင်လာတဲ့ဒီလိုရှိမယ်အဲ့ဒီကိုနိုင်ငံသားကိုကြောက်ဖို့အတွက်လုံလောက်ချင်ကြီးကိုလည်းအဲဒါလုဆောင်လို့မရနိုင်တဲ့အခက်အခဲတွေရှိတော့ဘူးဗျာဥပမာဆိုတော့မျိုးဒီနိုင်ငံသားချင်းတောင်မှကောက်လို့မရဘူးတကောင်ချင်းတောင်မှအကောက်မခံဘူးအဲသူတို့ကပင်ကြီးဒီဆိုးရဲနာမည်နဲ့ကောက်ရင်အကောက်မခံဘူးသူကအဲ့တော့ချင်းကံတော်ကလုပြီးတော့ အလာဒီဒီကဒီနိုင်ငံတွေတွားနေတဲ့လူငန်းကြီးတွေဟိုတစ်ချက်တည်းလုပ်နေတဲ့အခါမှာခြေကိုဘယ်လိုမှမလျှောက်တာပဲဖြစ်နေတယ်ပေါ့အမှန်ကတော့ဒါနိုင်ငံတော် process နော်ကျွန်တော်တို့ MVC ကတည်းကနဲ့အဲ့ဒါကိုလက်ခံပြီးတော့ခြေစဉ်ကနိုင်ငံတော်ဥပဒေနဲ့ဆက်စပ်မယ်ရတဲ့လူတွေကိုနိုင်ငံတော်ကျင်းနိုင်ငံတော်အခွင့်အရေးပေးမယ်ဟာတနင်္ဂနွေကိုတော့ပြင်းနေတတ်ပြင်းပေါ့ဗျာအဲ့လိုလုံနိုင်ရင်ဒါအတော့ accounted for နိုင်မယ်ဆိုရင်ဒီတက်မှာအဲတိတ်ပြီးတော့ဟိုဒီအခက်တည်းမရှိပါဘူးအဲ့လိုလုံငန်းမျိုးကိုကန့်ကျယ်လို့မရအောင်ကြည့်နော်နိုင်ငံက PR တွေပါဝင်တယ်ဒီလိုတွေကတောင်းဆိုချက်တွေကဒီလိုပဲကျွန်တော်မျိုးရပါနိုင်ငံသားပြရမယ်အဲ့ဒါကျွန်တော်တို့ဟိုဒီ data ကိုအထူးချင်းပြရမယ်ဆိုတာအဲ့ဒါနေရာပြရမယ်ဆိုတာကနိုင်ငံလုံးတော့ဆက်ပြင်ပေါ့ဗျာတချို့ချင်းတွားရမယ်ကိစ္စတွေကိုနော်အခါတည်း PR ပြီးပြီးတော့အတောင်းဆိုတဲ့အခါမှာဒီရှိရလဲဘယ်လိုမှခုနကပြောတယ်လို့နိုင်ငံက PR နဲ့ဒီရင်းရဲ့ဒီဆန္ဒကြားမှာဘယ်လိုမှမဟုတ်ပါဘူးနော်ကြားညာနေတဲ့ပုံမျိုးဟိုဖြစ်နေတယ်ပြင်ဒါကတော့ကျွန်တော်ပြက်ပြက်သားသားတိုင်တယ်ရမယ်အဲဒီလိုဖြစ်စီကဖြစ်မှာမဟုတ်ဘူးကိုယ်နိုင်ငံရဲ့ဥပဒေနဲ့ဒါကိုပြက်ပြက်သားသားလုပ်မယ်ဆိုရင်တော့ကျွန်တော်ဒီစိတ်ကြဟိုတိတ်ပြီးတော့မခက်ခဲဘူးလို့ကျွန်တော်မြင်တယ်နိုင်ငံတော်ရဲ့အလို့ဆန္ဒအတိုင်းသာကျွန်တော်တို့မြေဆန်းခရမ်းပြပြီးတော့မိရင်ကနေနေဆိုရင်တော့ဒီချက်မှာဘယ်တော့မှပြည်မှာမဟုတ်ဘူးလို့ကျွန်တော်ယူဆပါတယ်နော်
ဟုတ်ကဲ့ဆရာဦးစေပြောင်းမြင့်သဘောထားကိုခင်ဗျာအခုကျွန်တော်တို့အခုလို့အစိုးရပေါ်လေးဟိုဖြစ်စေချင်တဲ့လို့တိုးတက်မှုတွေကျွန်တော်တို့မမြင်ရတဲ့အပိုင်းတွေဟာပြဿနာကုန်လိုက်ကကြီးမားချေပြန့်လို့လားဒါမှမဟုတ်ဒီဟိုကင်နဲ့တွေ့တဲ့နေရာတွေမှာအားနည်းချက်တွေရှိနေလို့လားဆရာ
ကျွန်တော်တူညီပြေးလာကြရဲ့အရာဆိုရင်ပြဿနာကလည်းဟုတ်ပါတယ်ဒါသမိုင်းနဲ့ကြည့်ပြီးတော့လာတဲ့ပြဿနာဖြစ်တယ်ဆိုတာမှန်တယ်ဒါပေမဲ့ပြဿနာကိုကင်ပြေဖြေရှင်းတဲ့ဒီမှာဟိုနိုင်ငံအစိုးရပေါ့နော်မြန်မာနိုင်ငံအစိုးရဖြစ်ဖြစ်ဒေနိုင်ငံအစိုးရဖြစ်ဖြစ်ဘာဖြစ်နေတာလဲဒီစားဘလူးမျိုးကနေဆက်ပြီးတော့ကင်တွယ်ဖြစ်တယ်လေဆိုတော့ဟိုပန်ကန်နဲ့ဟို policy နဲ့ဒီကင်တွယ်ဖို့လုပ်ရဲအဲ့တော့ကျွန်တော်နားလည်တာကဒီရခိုင်ပြည်နယ်ထဲမှာရခိုင်ပြည်နယ်မြောက်ပိုင်းမှာအထူးသဖြင့်အဲ့ဒီမှာရှိနေတဲ့ Muslim နဲ့ပတ်သက်ရင်အခုဆိုကျွန်တော်တို့ကဟိုဘလူးကနေတပ်တွေဖက်ကြရတယ်အဖြေတစ်ခုတော့တိကျပြီးသွားပြီအဲ့ဒါဘာလဲဆိုတော့ကျွန်တော်တို့တွေကဒီမှာမောင်းထုတ်ချင်တဲ့သူတွေကိုမောင်းထုတ်လို့မရဘူးဒီဥစ္စာကြီးကဒီလိုပဲအခုဆိုရင်အစိုးရကိုယ်တိုင်ရဲ့လည်းဒါပြောရပြီးတပ်မတော်ကလည်းဒါကိုကောက်ွက်တာမရှိဘူးဒီလိုတွေကျွန်တော်ပြန်လေးဖတ်ပြရတဲ့ဒီကိုပြန်လက်ခံရမယ်မှာပဲဆိုတဲ့ဥစ္စာကဒါကတော့အကုန်လုံးလက်ခံထားပြီးတဲ့ဟာဖြစ်နေပြီနိုင်ငံတကာကလည်းဒီလိုပဲသဘောထားတယ်ကမ္ဘာကြီးလည်းသဘောထားတယ်ကျွန်တော်ကအစိုးရကိုယ်၌ကရောကိုယ်တော်ကလို့တပ်မတော်ကိုယ်၌ကလည်းဒီသဘောထားတယ်အတိတ်တွေကပါလဲဆိုတော့ဒါကအရင်အရေးကြီးတဲ့အတိတ်တွေပါဒီလိုဒီနိုင်ငံတွေကလည်းမောင်းထုတ်ချင်တယ်မောင်းထုတ်ချင်လို့မရဘူးသူတို့ရဒီနိုင်ငံထဲမှာနေတဲ့လူပဲကျန်တဲ့ကိုယ်တော်ကလို့ပေါ့နော်သူတို့ကနိုင်ငံသားဖြစ်တာမဖြစ်တာဒါတွေကနောင်ကျွန်တော်တို့ကိုယ့်အကူတိုင်တွေ့ရမယ်သိစားကိုယ်တိုင်ပြည်ဥပဒေတွေနဲ့တိုင်တွေ့ရမယ်သိစားအဲ့တော့အဲ့ဒီဥစ္စာကိုစပြီးတော့စဉ်းစားတယ်ဆိုရင်ကျွန်တော်တို့ကဆက်ပြီးတော့ဟိုအကောင့်တွေဖော်လို့ရပြီအဲ့တော့သူတို့ဒီနိုင်ငံထဲမှာနေတဲ့လူတွေတို့အတိမတ်ပြလိုက်ပြီးဆိုတာနဲ့ဒီနိုင်ငံထဲမှာနေပြီးဆိုကြတဲ့ကကျွန်တော်တို့ရခိုင်တိုင်းသားတွေဆိုအနည်းဆက်ဆုံးပဲသူတို့တွေလည်းဆိုဒီဘဝကိုအဲ့ဒီမှာနေနေရတာနောက်ပြီးတော့ကျွန်တော်တို့မြန်မာနိုင်ငံသားတွေဆိုလည်းဒီတိုင်ပြည်ထဲမှာနေတဲ့လူတွေဒီလူတွေကဟိုဆင်းရဲမွေးတေးတရားတွေနဲ့ပြီးတော့မှအလို့ချိုးရတဲ့ပောက်ဝဲကျင်ကြီးနဲ့အဲ့လူရဖြစ်နေတယ်ဆိုရင်အထူးသဖြင့်တစ်ခိုက်တိုင်းသားတွေအတွက်လုံးဝကိုကောင်းတဲ့ပောက်ဝဲကျင်ဖြစ်လာမှာမဟုတ်ဘူး။အဒီကတခုမှန်နေတာအတွက်လည်းကောင်းတာဖြစ်လာမှာမဟုတ်ဘူး။အဲ့ဒီလိုသဘောထားကျဲပြီးတော့ပြဿနာတွေကိုအဆင့်ချင်းအဆင့်ချင်းဖြေရှင်းနိုင်မယ်ဆိုရင်ပြည်နယ်မဲ့လမ်းကြောင်းကိုရောက်မယ်။အလုံးစုံတဲ့ပြဿနာတွေအခုတည်းကဒီမှာသွားတဲ့ပြဿနာအရင်းကလည်းမှအဲလူကိုယ်တော့ဆိုရင်ဒီလိုသဘောထားရှိခဲ့ဖို့မရဘူး။ဒီလူတွေကိုကိုယ်တော်ကပြောသလိုပေါ့ဒီနိုင်ငံထဲမှာရှိတဲ့လူတွေပေါင်းထုတ်လို့မရတဲ့လူတွေလို့အဲ့လိုမျိုးဟိုဥစ္စာပေါ့နော်ခိုင်ယူထားဖို့မရဘူးအဲ့ဒီအားနဲ့လည်းပြဿနာကကြီးထွားလာတော့ပြဿနာကိုကင်ပြယ်လို့မဖြစ်ရင်လည်းဘုရားတော်ကအစိုးရဖြစ်စီကျွန်တော်တို့တိုင်းသားတွေဖြစ်စီတပ်မတော်ဖြစ်စီအကုန်လုံးကဘုရားတော်ကကျွန်တော်ပြောတဲ့ဒီလူတွေကကျွန်တော်တို့နိုင်ငံထဲမှာနေထိုင်တဲ့လူတွေအဖြစ်ဟိုသတ်မှတ်ပြီးတော့မှအဲသူတို့တွေကိုကောင်းတဲ့ပေါ်ဝင်ကျင်တွေဖန်ပြီးပေးရမယ်ဆိုတဲ့ဥစ္စာနဲ့အစပြုလိုက်တယ်ဆိုရင်အဲဒါအစီအပြေနဲ့လမ်းကြောင်းပေါ်ရောက်သွားမယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ဆရာဦးစီဆိုမြင့်ဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုတချို့လည်းရှိနေပါတယ်အရင်ဆုံးကတော့ကိုအောင်ဆွေနိုင်ဖြစ်ပါတယ်မြန်မာနိုင်ငံကပါကိုအောင်ဆွေနိုင်ရဲ့သဘောထားလဲလူရင်းတူရှင်ဆွေးနွေးနေပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဟိုအောင်ဆွေနိုင်ပါအခုကကကျွန်တော်နေရင်တော့ဒီကိုဘကသမားနေနေရနော်ကိုဘကမမအောင်ဆိုတာကဒီအာသာဖွဲ့ရနေပြီးတော့တိုက်လို့ဟုတ်ကိုပြန်လာဒီစီညာတန်းထွက်ပြီးတိုက်လို့ဒီဥစ္စာတက်တာကိုဘကမမဘူးမမတဲ့နေရာမှာသူကဘာဖြစ်လဲဆိုတော့ကြတော့ဟိုတိုက်ထုတ်တဲ့နေရာမှာအပြည့်ဖြစ်အောင်လုပ်လိုက်တဲ့ဥစ္စာတွေကိုရှင်းရမှာအဲ့ဒီဒီစစ်တဲ့ဖြစ်အောင်ဆိုတော့ကြောင်မှာကြတော့ဝန်ခံတဲ့နေရာဝန်ဆောင်တာလေအင်းပြင်းပါပြကြကြတော့ဝန်ဆောင်တာလေထုတ်တဲ့လူတော့ပြည်ပြည့်ရဲ့လူပြေးကြတဲ့ဒါကြောင့်ဝန်ခံတာကအပြီးဆုံးအောင်ဝန်မခံလို့ဒီပြဿနာတွေဆက်တက်နေရလို့ကျွန်တော်မြင်နေကြ
ကိုယ်ကမှန်တယ်ဆိုလို့ရှိရင်အမှန်တရားကိုနိုင်အောင်မလုပ်နိုင်တဲ့အဲဟိုရေးချင်းမရှိလို့လို့ကျွန်တော်အမြင်နဲ့
ဟုတ်ကဲ့ဒ
ီစာနဲ့ပတ်သက်လို့ဒီအင်းဒင်းရောကိစ္စကိုကြာဝန်ခံတယ်တနည်းအားကြတော့ဟိုဝန်မခံမှုဆိုတဲ့ဥစ္စာကတစ်ဖက်ဒီဒါအမြင်နဲ့ဒီကနိုင်ငံအမြင်နဲ့ကြည့်တဲ့အခါကျတော့လုပ်ခဲ့တာလည်းရှိတာပဲအဲသူတို့ကကျွန်တော်ဥစ္စာမလုပ်ဘူးဆိုတဲ့ပုံစံမျိုး
ဟုတ်ကဲ့ဆလိုရတော့ကိုအောင်ဆွေးနိုင်ဆလိုချင်တာတော့အဓိကတော့ဒီအစိုးရဘက်ကတုံ့ပြန်တဲ့နေရာမှာပွင့်လင်းမြင်သာမှုရအားနဲ့အတွက်ဟိုကိုဘက်ကမှန်တာရှိရင်တော့မှပဲဟိုမှန်တဲ့အတိုင်းမပြောနိုင်တဲ့အားနဲ့ချက်တွေရှိရဲဆိုတော့ထောက်ပြခြင်းလည်းလို့ကျွန်တော်နားလဲပါတယ်ခင်ဗျာဆိုတော့နောက်တူဖြစ်တဲ့ဒီကိုမင်းထိုက်ကိုလည်းအလှည့်ပေးခြင်းပါတယ်ထိုင်းနိုင်ငံကိုမင်းထိုက်ရဲ့သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ကတော့ဟိုအချိန်မှရှိတာတဲ့ဆင်းနေသွားတဲ့ဦးလေးအားလုံးလည်းဟိုစကားတွေလည်းကျွန်တော်လည်းနားထောင်လိုက်ပါပြီ။ဟိုကျွန်တော်တို့ရဲ့မြန်မာနိုင်ငံဆိုတဲ့နိုင်ငံမိသားစုတစ်ခုလို့ကျွန်တော်တို့ကသဘောထားမိပါလိမ့်ခင်ဗျာ။အမိသားစုတစ်ခုလို့သဘောထားတဲ့အခါမှာဒီပင်ကလီဆိုတာလားဒါမှမဟုတ်ရိုမင်ညာလားအဲ့ဒါတွေကျွန်တော်တိတ်ဝင်စားပါဘူးခင်ဗျာ။အဲတကယ်တော့တိတ်ဝင်စားတာဒီလူတွေဟာမြန်မာနိုင်ငံမှာလာနေကြတယ်။ဒါမြန်မာပြည်သားသူတို့ဖြစ်မယ်ဆိုလို့ရှိရင်အဲ့ဒီရခိုင်မှာဖြစ်ပွားခဲ့တဲ့ဒီကြေတနာရဲ့အရင်ခံနေတယ်ကြည့်ကြတာလေးပေါ့နော်သူတို့တွေကပူပေါင်းပြီးတော့ပါဝင်ခဲ့သလားဒါမှမဟုတ်ဖော်ထုတ်ခဲ့သလားပေါ့အဲအဲ့ဒါလို့လည်းမရှိဘူးဒါပေမဲ့ဟိုဒီရခိုင်မှာဖြစ်ခဲ့တဲ့ကြေတနာကြောင့်မြန်မာနိုင်ငံသားတွေဖြစ်တဲ့အတွက်မြန်မာတပ်မတော်ကဟိုအကြောင်းတစ်ခုကိုကြောင့်လို့ဖြစ်ရှင်းရတဲ့အချိန်ခါကာလကြတော့သူတို့ကထွက်ပြေးကြတယ်ဒါကကျွန်တော်တို့မြင်တဲ့အမြင်ကတော့ဘယ်လိုပုံစံဘယ်လိုထွက်သွားရလဲဆိုတော့လက်ချတော့မပြနိုင်ပါဘူးစဉ်းစားလို့ရနိုင်တာတစ်ခုကဒီဟာတွေကဘယ်ရလာလဲဆိုတာနေမြေကန်ဒေတာအနေအနီးနားမှာအနိပတ်ဝန်းကျင်ဆုံးရှိဆုံးလူတွေဟာအ ਨੇ ဆုံးတော့သိရမှာပါခင်ဗျာ။နည်းနည်းလေးဆိုရင်သိရမယ်။အကြောင်းတစ်ခုကိုတော့သိရလိမ့်မယ်။ဒီအာသာရီယာဘယ်လိုဖြစ်ပါလဲဆိုပူပေါင်းပြီးတော့ဘာမှမရှိပဲမရှိပါပဲလေတဲ့ထွက်တော့သွားတယ်။ဒါပေမဲ့ခုလက်ရှိမြန်မာနိုင်ငံကရှိတဲ့ဟိုအစိုးရပေါ့ NLD အစိုးရရောကိုယ်စစ်တပ်တွေရောအားလုံးပေါ့မြန်မာတမတော်ရောအကုန်လုံးလက်ခံမယ်ဆိုရဲအချိန်ကြတော့လေ။ဟိုသူကဟိုလိုချင်တာတွေများလာတယ်။မြန်မာနိုင်ငံသားတွေဆိုလို့ရှိရင်မိဒီရှိမှရှိတဲ့အနဲ့ဝင်ရောက်ပြီးဆွေးနွေးကြရမယ်ပူပေါင်းကြရမယ်ပေါ့ဒါပေမဲ့ဒီလိုတော့လည်းရှိတော့လည်းရှိတာပေါ့လေဒီတစ်ခါကလည်းပြောတာလေးတော့တစ်ခုခုတော့ရှိပါတယ်ဟုတ်
ကဲ့ကိုမင်းထိုက်ဟိုနည်းနည်းလူရင်းတူရှင်းဟိုရအောင်ပြောပါကျွန်တော်ချန်တဲ့လူတွေလည်းအလှည့်ပေးခြင်းလို့ပါခင်ဗျာ
အော်ဟုတ်ကဲ့ပါခင်ဗျာအဲ့အဲ့လိုက်အတိုင်းဆိုလို့ရှိရင်ကျွန်တော်တို့အနေနဲ့ဟိုကျွန်တော်တယောက်တည်းအနေနဲ့စဉ်းစားမယ်ဆိုလို့ရှိရင်ဒီဟိုခေါင်းစဉ်မှာပါတဲ့ဗလဲတိုးတက်မှုဘယ်လောက်ရှိပြီလဲဘယ်လောက်ရှိလဲဆိုတော့တိုးတက်မှုဖြစ်အောင်လုပ်တယ်ဒါပေမဲ့လုံရင်းလုံရင်းနဲ့ဟိုမိသားစုတခုရဲ့ဟိုအပြင်ဘက်ကလာတဲ့စကလုံးတန်းနေဈာတွေကဟိုအားလုံးနဲ့လည်းပတ်ဝန်းကျင်နဲ့အဆင်ပြေအောင်လုပ်ရမယ်ဒီညီတွင်းမှာရှိနေတဲ့ပြဿနာကိုလည်းအဆင်ပြေအောင်လုပ်ရမယ်ဆိုလို့
ဟုတ်ကဲ့ပါကွန်မန့်တိုက်
တော်တော်ကိုခက်ခဲပါလေခင်ဗျဟုတ်ကဲ့ပါ
ဟုတ်ကဲ့ကွန်မန့်တိုက်ပါဝင်ဆွေးနွေးရကျေးဇူးပါနောက်တူကတော့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်နိုင်ငံဒီဒုက္ခသည်စခန်းမှာရောက်နေတဲ့ကိုအစ္စလမ်ဖြစ်ပါတယ်ကိုအစ္စလမ်ရဲ့သဘောထားလဲလူရင်းတူရှင်ဆွေးနွေးလို့ရပါတယ်ရှေ့မှာဆွေးနွေးချက်တွေလည်းကိုအစ္စလမ်လည်းနားထောင်နေတော့ကြားမှာပါခင်ဗျဟု
တ်ကဲ့ပါကျွန်တော်ကကောင်းလဲရှိပြီးတော့မြန်မာနိုင်ငံမှာဘောဘွားပြည်ကလက်ထက်ကနေစပြီးတော့နေထိုင်ခဲ့တယ်ကျွန်တော်ဝန်ကြီးလူမျိုးပြုစုပါအမေအဖြစ်ကျွန်တော်ကနိုင်ငံသားအခွင့်အရေးလေးရခြင်းရ1954မှာကျွန်တော်နိုင်ငံတို့အထက်တန်းနဲ့ကျွန်တော်နိုင်ငံသားအခွင့်အရေးနိုင်ငံသားအခွင့်အရေးအပြည့်အဝရရှိခဲ့တဲ့သူလူမျိုးတွေပါအဲနောက်ပိုင်းစီစီရလက်ထက်မှာကျွန်တော်တပြည့်ပြည့်လက်ထုတ်လာတာနဲ့ကျွန်တော်နောက်ဆုံးမှာအခု2018ခုနှစ်မှာကျွန်တော်ကမောင်တို့ခံရတာပါကျွန်တော်ကကွန်လာတဲ့ဘင်္ဂလီမောင်ပါဘူးကျွန်တော်ကဘင်္ဂလီဆိုတာဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဆိုင်တဲ့လူတွေကိုဘင်္ဂလီလို့ပြောဆိုရတာကျွန်တော်ဘင်္ဂလီလူမျိုးလည်းမဟုတ်ဘူးဘင်္ဂလီလည်းမဟုတ်ကျွန်တော်ဝင်ရောက်ဖြစ်ပါဦးနောဝင်ကြည့်တော့ဦးနောကမြန်မာနိုင်ငံရဲ့တောင်းဆောင်တဦးပါဘူချောအောင်ဆန်းနဲ့လဲလဲပတ်တင်ပြီးဘူချောအောင်ဆန်းနဲ့မြန်မာနိုင်ငံရဲ့တောင်းဆောင်တဦးပါအဲ့ဒီဘူချောအောင်ဆန်းလက်ထက်မှာကျွန်တော်ဦးနောလက်ထက်မှာကျွန်တော်နိုင်ငံသားအဖွဲ့အစည်းဝရရှိခဲ့တဲ့လူမျိုးတွေပါမအားတော့ဟိုအကွာပုဇော်ကပြည့်ရသွားနည်းနည်းမိုင်းရင်းပြီးတော့တစ်ဆက်ပဲမြေကျော်ဟောပြီးတော့ဆွဆွပြီးတော့ပြတ်တာရှိပါတယ်ဒါပေမဲ့ကျွန်တော်ကကွန်းလာကမြန်မာနိုင်ငံကိုကွန်းနဲ့ခံတဲ့လူမရှိပါဘူးခင်ဗျာ
ဟုတ်ကဲ့ကိုအစ္စလမ်ရေ
ကျွန်တော်ကပြောကြည့်ပ
ါဟုတ်ကဲ့ကိုအစ္စလမ
်မအားတော့မြန်မာအစိုးရကကျွန်တော်ဟုတ်ကဲ့မနောစီရကကျွန်တော်ကိုသိမဲ့တဲ့စိတ်ဓာတ်သဘောထားရှိနေစီကျွန်တော်ရဲ့နိုင်ငံသားအခွင့်အရေးကိုအဲတရားပြီးတော့ကျွန်တော်သူရဲ့အိတ်ချမှုကိုပဲကျွန်တော်လိုလာတာပါကျွန်တော်သိရနိုင်ရင်သ 上哪毛股？这家店呢就留了哪毛股？这家店里头呢，真的就没有那么好保护。怎么说哈？有没有帮助呢？啊，都这个现在呢，真的这个这个嘛，比我起码的。
OK, ကိုအစ္စလမ်တဘောရာဆွေးနွေးရကျေးဇူးပါခင်ဗျာကျွန်တော်တို့ဟိုနောက်ထပ်သောတာရှင်သူဆက်သွယ်ထားတာဒီလိုင်းပေါ်မှာရှိနေပါတယ်လက်ဆက်အလှည့်ပေးချင်ပါတယ်ကိုရီမွန်ထိုင်းနိုင်ငံမှာကိုရီမွန်ရဲ့သဘောထားနဲ့လိုရင်းတူရှင်ဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်ရီမွန်ပါကျွန်တော်နေနဲ့ပြောချင်တယ်ကဒီအခုနိုင်ငံတကာလေးလာသူတောင်းတသူတွေနဲ့ပြောဆိုချက်တွေအခုရခိုင်မျိုးသားပါတီတို့ပြောဆိုချက်တွေကနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်တဲ့နေရာမှာအော်သူအစိုးရအနေနဲ့ပူပေါင်းဆောင်ရွက်တဲ့ပူပေါင်းဆောင်ရွက်ပြီးမှကာကွယ်တည်တာကိုကာကွယ်ဖို့လိုပါတယ်အစိုးရအနေနဲ့လောက်ဆောင်တော့မပြီးသေးဘူးကာကွယ်နေဆိုရင်ဒီဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့မပြီးလေမှာမဟုတ်ဘူးလို့ကျွန်တော်ထင်တယ်ပေါ့နော
်ဟုတ်ကဲ့
ကျွန်တော်ဒီလားပဲဒီလားပဲကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကိုကြီးမိုးဆွေးနွေးတာကျေးဇူးပါနောက်ထပ်ကျွန်တော်တို့စာရေးပေးဖို့ဆွေးနွေးထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါသေးတယ်အရင်ဆုံးကတော့အမေရိကန်ပြည်ထောင်စုကမောင်တက်တနာရဲ့စာပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
မျိုးသားပြည်လည်ရင်ကြားစီပြည်တွင်းငြိမ်းချမ်းရေးဒီမိုကရေစီပြည်ပင်ပြောင်းလဲရေးနဲ့အခြေခံဥပဒေပြင်ဆင်ရေးအစရှိတဲ့ပြည်ပင်ပြောင်းလဲရေးတွေကိုခက်ခက်ခဲခဲကြိုးပမ်းဆောင်ရွက်နေချိန်မှာရခိုင်လူမျိုးရေးပြဿနာကိုပါရောပြီးဖြေရှင်းနေရတဲ့အတွက်ရှေ့မှာလဲအကဲဆန်းစိန်ခေါ်မှုတွေအများပြားနဲ့ရင်ဆိုင်ရနိုင်သေးတယ်လို့ယူဆမိပါတယ်အထူးသဖြင့်နိုင်ငံတကာပြဿနာအသွင်ပုံဖော်နေကြတဲ့ကုလသမဂ္ဂ American EU OIC နဲ့နိုင်ငံတကာအဖွဲ့အစည်းတွေတစ်ဖက်ဆောင်တဲ့ဆွဆွဲချက်တွေကိုဖြေရှင်းတဲ့နေရာမှာကာကွယ်ရေးနဲ့ပြည်ထောင်ရေးဟာအစိုးရစီမံခန့်ခွဲမှုအောက်မှာမရှိခြင်းဟာအဓိကအားနဲ့ကြက်လို့ယူဆမိပါတယ်။နောက်ပြီးပြည်ပသတင်းမီဒီယာတွေရဲ့တစ်ဖက်ဆောင်းတဲ့ရေးသားဖော်ပြချက်တွေကိုအစိုးရနဲ့ပြည်တွင်းသတင်းမီဒီယာတွေကထိထိရောက်ရောက်မတုံ့ပြန်နိုင်တာဟာအစိုးရရဲ့သတင်းမီဒီယာလွတ်လပ်ခွင့်ဥပဒေတွေရဲ့အားနဲ့ကြက်လို့ပဲယူဆမိပါတယ်။ဘင်္ဂလီခြေရွာတွေကိုနေမီရှင်းလင်းရေးလုပ်ခဲ့တဲ့စစ်တပ်ကမီးရှို့တာတွေရှိနိုင်သလိုအာစာကျန်းဖတ်သမားတွေကိုယ်တိုင်ရည်ရွယ်ချက်ရှိရှိမီးရှို့တာတွေလည်းရှိနိုင်ပါတယ်။သို့တော်ပြည်ပသတင်းမီဒီယာတွေကတော့အာစာကျန်းဖတ်သမားတွေအကြောင်းပြောဆိုကြတာအလွန်နေပြီးစစ်တပ်နယ်မြေရှင်းလင်းအကြောင်းသာဦးစားပေးဖော်ပြနေကြတာဟာပြဿနာဖြေရှင်းတဲ့နေရာမှာအစိုးရအတွက်ကြီးမားတဲ့စိန်ခေါ်မှုတွေလို့ယူဆမိပါတယ်
။ဟုတ်ကဲ့ဒါအမေရိကန်ပြည်အောင်စုကမောင်တက်တနာရဲ့ပေးစာပါ။နောက်စာတောင်ကတော့အတူဟာမစ်ဆိုပြီးတော့ဟိုဆိုပြီးတော့ကျွန်တော်တို့ Facebook ကနေပေးပို့ထားတာပါ။မဆုမုံမဲ့ဖတ်ပြပေးပါဦးခင်ဗျာ။
ကျွန်တော်တို့ရိုဟင်ဂျာလူမျိုးရဲ့အနာဂတ်မျှော်လင့်ချက်မှာတစ်နှစ်ပြည့်တဲ့အထိဘာမှမတိုးတက်ပါဘူး။မြန်မာအစိုးရကပြန်လည်ခံရေးစ조사မှုကနိုင်ငံတကာဖိအားကိုရောကြစေရေးတသက်ပါအခုချိန်ထိရိုဟင်ဂျာလူမျိုးလို့မခေါ်စေချင်ပါဘူးပြည်တွင်းရိုဟင်ဂျာဒုက္ခသည်တွေစစ်တွေမျိုးကိုမူရင်းနေရာရက်သို့အခြေချနေထိုင်ရန်လုံမပေးပါဘူးသီတော်မောင်တော်မျိုးနယ်တွင်ကြန့်ရှိနေသောရိုဟင်ဂျာတွေကိုလည်းနိုင်ငံတကာလူသားချင်းစာနာမှုအကူအညီလုပ်ပေးနိုင်မှုအစိုးရကအခွင့်အလမ်းမပေးတဲ့အပြင်ခရီးသွားလာခွင့်ပညာသင်ခွင့်အလုပ်လုပ်ခွင့်ငါဖမ်းခြင်းထိန်းချုပ်ခြင်းပိတ်ထားစေပါနောက်တစ်နှစ်ပြည့်တဲ့အထိပုံမှန်144နဲ့သွာလာလှုပ်ရှားမှုကန့်သက်ထားသေးပါဘာမှလှုပ်ရှားလို့မရတဲ့အခြေအနေပါဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေရဲ့ကိစ္စဟာအဝေးကြီးပါလို့သုံးသပ်ယူဆမိပါတယ် VOE ရဲ့တဲ
့ဟုတ်ကဲ့ဒါတော့ဟိုဘင်္ဂလားဒေ့ရှ်နိုင်ငံတွေကျွန်တော်တို့ဖိပို့ထားတဲ့စာစာမှာနောက်တူကတော့ဒေါက်တာကျော်ရှင်ဖြစ်ပါတယ်သူကတော့ရှီးရီးယားရဲ့နောက်ခံသမိုင်းကြောင်းတွေရှိခဲ့ပူပါတယ်လက်တလောကိစ္စတွေကြောင့်သာနိုင်ငံတကာကအာရုံစိုက်လာကြတာပါတစ်ဖက်နိုင်ငံစခန်းတွေမှာနေရတဲ့ဒုက္ခကလည်းမသေးလာပါဘူးတနာစရာအခြေအနေလို့ထင်မိပါတယ်နှစ်ဖက်နိုင်ငံတွေကလည်းပြန်လက်ခံရေးသဘောတူထားပြီးသားပါလူတွေစစ်စစ်တာလက်ခံရေးစခန်းတွေဆောက်လုပ်တာအတော်ခီးရောက်နေပါပြီတော်ဒီရောတော့ပါလက်ခံမှုဆိုတာမဖြစ်နိုင်ဘူးလို့ထင်ပါတယ်ပြန်လာမဲ့သူတွေကစီကံတရားနဲ့ဂုဏ်သိက္ခာရှိရှိပြန်လာကြရင်နိုင်ငံတကာကမျှော်မှန်းတယ်လို့ဖြစ်လာမှာပါလက်ခံသူတွေကလည်းနှုတ်ထွင်းမှုဆန္ဒမှုတွေနဲ့ကြိုးဆိုနေပါပြီပြန်လာဖို့ပဲလိုပါတော့တယ်နိုင်ငံကဖွဲ့စည်းရေးအနေနဲ့အပြစ်တင်အငင်းပွားစရာတွေမပြောပဲအပြစ်သဘောနဲ့ညင်ပေးကြပြောပေးကြပါကူညီပေးကြပါလို့အကြံပေးချင်ပါတယ်မြစ်တာဒီတာအားထားရဖြစ်နိုင်ပါစေဆိုပြီးသူကရေးပါတယ်ဆိုတော့ဘလို့ပဲဖြစ်ပေါ့လေဒီထွက်သွားတဲ့သူတွေအားလုံးကတော့ဟိုတစ်ဖက်နိုင်ငံကဥပဒေမဲ့ဝင်လာတဲ့သူတွေမဖြစ်နိုင်ဘူးထင်ပါတယ်အစိုးရဘက်ကလည်းဒါကိုဒီအချက်ကိုလက်ခံထားရဆိုတော့စောစောဆရာဦးစီစောအောင်မြင်နဲ့ထောက်ပြပါတယ်ဆိုတော့ဥပဒေမဲ့ဝင်လာတဲ့သူတွေကြီးပြဲဆိုလဲငကိုရဲကအစိုးရကစစ်စစ်ပြီးလက်ခံမယ်ဆိုပြီးတော့ပြောမှလည်းမဟုတ်ပါဘူးဆိုတော့ကျွန်တော်တို့တင်းတင်းကြပ်နေနိုင်ရေးကိုပဲစဉ်းစားလိမ့်မယ်ထင်ပါတယ်ဆိုတော့ဒီနေ့မှာဆရာဦးပေတန်းကိုကျွန်တော်အစီအစဉ်လဲအဆုံးသတ်ဖို့အချိန်ကတိတ်မချန်တော့ပါဘူးနှစ်ဖက်တိုင်းဝိုင်းနေနဲ့ပြန်လဲတင်းတင်းကြပ်မှာအဓိကကျွန်တော်တို့ဘာတွေလုပ်တင်တာများရှိမယ်လို့ဆရာဦးပေတန်းယူဆပါလဲခင်ဗျာ
ကျွန်တော်တို့ဒီတောက်ကတော့ဒီပုဂ္ဂိုလ်တွေပေါ်မှာနော်အရင်တုန်းကလည်းပဲအတူတူကနေထိုင်ရေးဟိုမှာပြတ်နာတွေမရှိခဲ့ပါဘူး။ဒါကျွန်တော်တို့ရခိုင်တိုင်းရင်းသားတွေဒေသခံတွေဆက်ကပြတ်နာကိုစတင်နေကြတာတမိုင်းမှာမရှိခဲ့ပါဘူး။ဒါတော့အခုလည်းပဲဒီအာစာကျန်းဖက်ရှိရချင်းကအဓိက
อาจารย์เปิดตัวแล้วที่ท่านเล่นกันจับไปเนี่ยแต่ที่ทำไมที่ท่านมาเล่นกันเปิดที่ชิดามุกบ่าวอันนี้ยาเรามาเว้ยอธิบดีส่วนใหญ่ที่ก็ไม่ต้องไปที่ก็มาเชิงชาวิจารณ์ไอ้องค์เนี่ยจีเนี่ยยาคันเนี่ยวันใดเด็กมาสักครั้งต้องเดือนวันใดเด็กมาอันนี้สำหรับยามีวันนี้มีชื่อเนี่ยครับมีผู้ว่าป่าวเนี่ยจะเป็นยังไงจะเป็นบ้างอันนี้ทดสอบตัวยาเราเป็นชิบานแต่อาจารย์เปิดมีเชิงชาวิจารณ์ป่ามาปุ๊บแต่จริงๆว่า ที่เราเชื่อมโยงมาที่สักครั้งนี้ฮะที่เราเองเนี่ยไอ้จำเป็นมาคิดเองเนี่ยมีอะไรที่ได้ทำเนี่ยอาจจะขยันอะไรที่เนี่ยการอนาคตที่ได้ที่เนี่ยไอ้เรื่องที่เราไม่เชื่อเชื่อเนี่ยองค์การยุทธะส่วนที่ใช้งานในเช้าวันนี้ที่เนี่ยจำเป็นมีทางผู้ชายเลยเชื่อเปลี่ยนมาแล้วเอาไปรู้มาอย่างที่เสียชีวิตที่เราไม่เบาแต่เนี่ยจำเป็นว่าที่ได้เนาะจะเอาไปสู้มือหัวหน้าเราอะไรอะไรก็คือเนี่ย ดูสองปีดีกว่าดีกว่าอุ้ยเนี่ยจันรู้ว่าดีกว่าเล่นมาข่าวดีมาเจ้าบ่จันรู้ของทุกข์อะไรไม่เบาดูดูยันเนี่ยดูอาตาวข้ามบ้านเราชิบานแล้วดีดูเล็กข้ามเนี่ยรู้เลยมันงานเราเปลี่ยนดีทำให้ยังกายของเล่นมาข่าวอันนี้ดูเล่นมาข่าวไอ้ดูดีกว่านี่ไม่ใช่ที่เนี่ยเรื่องงานเราอุ้ยเนี่ยเล็กข้ามมาชิบเดียดเนี่ยดูดีว่าประมาณช่วงเราดีดวงงานที่มาที่ชีวิตเนี่ยป่าวผู้ดูว่าเลยงานเราที่เอาไว้จันรู้ว่า ดีไซน์ดีลงในเมืองนะจังหวัดนี้เนี่ยที่นั่งเราหน้าไปมาโอ้ยจะเจ็บหนักชิลล์เหมือนกันอาจารย์ชิบะอาจารย์เป็นตัวมารีบาดละแต่การนั่งงานแบบที่เอล่ะไอ้เราดูชีวิตตัวเราจังหวัดเชียงยี่เมื่อเดียวมาไอ้เนี่ยมาอาจารย์ยังคันตาเห็นเราดูเนี่ยเดี๋ยวโอ้ยลงเชียงยี่ดูเรื่องลงเชียงยี่อากงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงงง
ကွန်လွင်စီစဉ်တက်ဆက်တဲ့စနေနေ့ညတိုက်ရိုက်လေလာအစီအစဉ်ကိုနားဆင်ကြကြတာပါရှင်။ကျမတို့အခုလိုတိုက်ရိုက်လေလာအစီအစဉ်တွေကိုအင်္ဂါနေ့ညနဲ့စနေနေ့ညတွေမှာတိုက်ရိုက်တင်ဆက်နေပါတယ်။မြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုသရရှင်တွေရဲ့သဘောထားအမြင်တွေထင်ဟပ်စေဖို့ကျမတို့တိုက်ရိုက်လေလာအစီအစဉ်မှာလည်းပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိဝါရှင်တန် DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ကိုကျော်ကျော်သိန်းကပြောပြမှာပါရှင
်။ရုရှားတဲ့ကံကောင်းဆောင် LSC နေဗနီကိုမော်စကိုမြို့တော်မှာဖမ်းဆီးလိုက်ပါတယ်။သမ္မတဗလာဒီမီယာပူတင်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလုပ်မှုနဲ့ပထမတစ်ခါဖမ်းဆီးခံရတာကနေပြန်လွတ်လာတာနှစ်လပဲကြာပြီးတဲ့နောက်အခုထပ်ဖမ်းခံရတာပါ။ဘာကြောင့်ဖမ်းဆီးလဲဆိုတာရှင်းရှင်းလင်းလင်းမရှိသေးပေမဲ့ကြာခင်ရပိုင်းကတော့နဗနီကသူ့ရဲ့ blog မှာမော်စကိုမြို့တော်နဲ့တခြားမြို့ကြီးတရားနီးပါးမှာစက်တင်ဘာလ9ရက်နေ့ကျရင်သမ္မတပူတင်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေလုပ်မယ်လို့ပြောထားပါလေ။အာဖဂန်နစ္စတန်နိုင်ငံမှာအစိုးရပေါ်အန်တီဖြစ်စီတဲ့တာလီဘန်ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေတိုးလာနေချိန်မှာပဲနိုင်ငံရဲ့လူမျိုးရေးချန်ပီပုဂ္ဂိုလ်အသက်49နှစ်အရွယ်မိုဟာမက်ဟာနစ်အက်မှာအကြောင်းပြချက်မရှိဘဲနဲ့ရုတ်တရက်နှုတ်ထွက်သွားပါတယ်။သူ့နေရာမှာအမေရိကန်ဆိုင်ရာအာဖဂန်တမန်ကြီးဟမဒူလာမိုဟစ်ကိုအစာထိုးခံရမယ်လို့အာဖဂန်သမ္မတရုံးကကြေညာထားပါတယ်။ဩဂုတ်လ25ရက်နေ့ဟာရခိုင်ပြည်နယ်မြောက်ပိုင်းမှာလူမျိုးရေးတပ်ဖွဲ့တွေကိုအာဆာအကြမ်းဖက်အဖွဲ့ကတိုက်ခိုက်တာခံရပြီးတဲ့နောက်မြန်မာတပ်မတော်နဲ့လူမျိုးရေးတပ်ဖွဲ့တွေကနိုင်ငံရေးရှင်းလင်းရေးဆက်ဆံရေးတွေလုပ်ခဲ့ပြီးနောက်ဆက်တွဲအနေနဲ့ဒုက္ခသည်ထောင်ပေါင်းများစွာဘင်္ဂလားဒေ့ရှ်နိုင်ငံကိုတပ်ပြေးသွားကြတဲ့နှစ်ပတ်လည်နေ့ပါ။ဒီနေ့ထိမှန်ဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားဒေသကဒုက္ခသည်စခန်းတွေထဲမှာဒုက္ခသည်တွေစုဝေးပြီးဆန္ဒပြပွဲတွေနဲ့ဝတ်ပြုစုတောင်းပွဲတွေစနေနေ့ကလုပ်ကြပါတယ်။သမ္မတဒေါ်နယ်ထရမ့်မှာဟီလာရီကလင်တန်ရဲ့အီးမေးလ်အသုံးပြုမှုအရှုပ်တော်ပုံပေါ် FBI စုံစမ်းစစ်ဆေးမှုနဲ့ပတ်သက်လို့ထပ်ပြီးဝေဖန်လိုက်ပြီးတော့အချိန်တကူရောက်ရင်သူ့အနေနဲ့ဝင်ပြီးကင်တွယ်ရဖို့ရှိတယ်လို့ပြောပါတယ်။အမေရိကန်ရေတပ်ရဲ့အမှတ်နှစ်ရေတပ်ဖွဲ့ကိုတရားဝင်ပြန်လည်ဖွဲ့စည်းလိုက်ပြီးဖြစ်ပြီးမြောက်အတ္တလန္တိသမုဒ္ဒရာကိုအာရုံစိုက်ပြီးတော့အချိန်တိုးမြင့်လှုပ်ဆောင်သွားမှာဖြစ်ပါတယ်။မြောက်အတ္တလန္တိသမုဒ္ဒရာဟာစည်ရေးကာလအဆုံးသတ်သွားပြီးကလေးကမတွေ့ရသေးတဲ့နှုန်းနဲ့ရုရှားစစ်ဖက်ရှလုရှားလှုပ်ဆောင်နေတဲ့နေရာဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးပါရှင်။သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Dave Magnus ပါရှင်။တနင်္ဂနွေနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတော်လွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.